Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ20ရက်အင်္ဂါနေ့ညပိုင်း9နာရီနေ့10နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 51နဲ့လိုင်းလက်မီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါပြည်ကြီးစနေနေ့ကနယူးယောက်မြို့ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့တန်တရာရှိထားတဲ့သူဟာနိုင်ငံရဲ့ခြားအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်မှုရှိသလားဆိုတာကိုအမေရိကန်ဆိုရအရာရှိတွေကစုံစမ်းစစ်ဆေးနေပါတယ်။ဒီကစီးရီးယားနိုင်ငံအလက်ပေါ်မြို့အနီးမှာတနင်္လာနေ့ကအကူအညီပေးရေးရင်နှံဘုံကျဲတိုက်ခတ်ခံရတဲ့ဖြစ်ရပ်မှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ဒီစီးရီးယားအဖြစ်ကရက်စဲရေးကိုဥဆောင်ညှိနှိုင်းဆွေးနွေးခဲ့ကြတဲ့နိုင်ငံတွေကညှိစုံလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေနဲ့ဒေသတွင်းသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာပေါ်ချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေရုပ်သိမ်းပေးမယ်ဆိုတဲ့ကြေညာချက်နဲ့ပတ်သက်လို့အမေရိကန်တန်ယုံကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့
The announcements that were made last week were I think will contribute I hope significantly to economic opportunities in this country
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marshall ပြောတော်ရပါရှင်ပြည်စုံကတော့မကြခင်ကြားရမှာပါဒါအပြင်မြန်မာကုန်သည်နဲ့စက်မှုလုပ်ငန်းရှင်များအသင်းကောင်းဆောင်အပြောင်းလဲဖြစ်တဲ့တွင်နဲ့ကုလသမဂ္ဂအထွတ်အမြတ်ညီလာခံမှာရွှေ့ပြောင်းနေထိုင်သူများအရေး Australia ကကာကွယ်ပြောဆိုထားတဲ့တွင်တွေအပြင်ဩစတြေးလျရဲ့တနတ်ထိန်းချုပ်ရေးဥပဒေအကြောင်းကိုလည်းကြားရမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်ပြည်ကစနေနေ့ကနယူးယောက်မြို့နဲ့နယူးဂျာစီပြည်နယ်တွေမှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတန်တရာရှိထားသူဟာနိုင်ငံရဲ့ခြားအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်မှုရှိသလားဆိုတာနဲ့ဘယ်လိုအရာတွေရဲ့လှုပ်ဆော်မှုနဲ့လူပေါင်း29ယောက်တန်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုပ်ခဲ့တာလဲဆိုတာကိုသိနိုင်ဖို့အမေရိကန်ဆိုရအရာရှိတွေကစုံစမ်းစစ်ဆေးနေပါတယ်အသက်28နှစ်အရွယ်အာမက်ဒ်ခန်ရာဟာမီကိုဘုံခွဲခဲ့တဲ့ဒီနေရာနဲ့အနီးအနားနောက်ထပ်နေရာတစ်ခုမှာမပေါက်ကွဲသေးတဲ့ဘုံတလုံးထောင်ထားတဲ့နေရာတွေမှာစောင့်ကြည့်ကင်မရာတွေကနေတဆင့်တွေ့ခဲ့ရပြီးတဲ့နောက်ရဲတပ်ဖွဲ့ကသူ့ကိုလိုက်လံရှာဖွေတာတွေလုပ်ခဲ့ပြီးဒီနေ့လာနေမှာဖမ်းဆီးခံခဲ့ရတာပါတိုက်ခတ်သူရဲ့လက်ပွေနဲ့ DNA မျိုးဗီဇာအထောက်အထားတွေကိုလည်းရှာတွေ့ထားတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်နယူးယောက်မြို့အနောက်ဘက်နယူးဂျာစီပြည်နယ်လင်တန်မြို့မှာသူ့ကိုဖမ်းဆီးတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနက်နေ့ပြန်လည်ပစ်ခတ်ခဲ့တာနဲ့ဆက်ဆက်ပြီးတော့လူတပ်ဖို့၅ကြိမ်ကြန့်စီမှုနဲ့ရာဟာမီကိုတရားစွဲထားပါတယ်အဲ့ဒီနေရာကဘားဆိုင်တစ်ခုတကားဝမှာအိတ်ပျော်နေတဲ့ရာမာဟီကိုဘားဆိုင်ပိုင်ရှင်ကတွေ့ပြီးတော့ရဲကိုခေါ်ခဲ့တာပါ။ဘုံခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့ Federal ဆွေရရှင်တွေကရာမီကိုတရားစွဲဆိုတာမရှိသေးပါဘူး။နယူးယောက်မြို့တော်ဝင် PLD Blasio ကတော့အခုတိုက်ခိုက်မှုဖြစ်ရတွေနဲ့ပတ်သက်လို့တန်တရာရှိထားသူဟာလောလောဆယ်ရာမီတယောက်သာရှိပြီးသူ့ရဲ့လူရဲတွေဟာအကြမ်းဖက်ဝါဒဆွဲလူရဲအဖြစ်ယူဆရတဲ့အကြောင်းတနင်္လာနေ့တုန်းကပြောဆိုခဲ့ပါရဲ့ရှင်။
စနေနေ့ကနယူးယောက်မြို့မှာဘုံဖောက်ခွဲခဲ့မှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတဲ့တန်တရာရှိသူကိုစစ်မှားရေးဆောက်ရှာမှုပေးပြီးဥပဒေအရရှိနေငှားရမ်းလျှောက်လဲခွင့်ပေးမှနဲ့ပတ်သက်လို့စိတ်ပြက်လက်ပြက်ဖြစ်မိကြောင်း Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ရဲတွေနဲ့ပြန်လည်ပြစ်ခတ်ပြီးတဲ့နောက်တန်ရာရတာကြောင့် Ahmed Khan Rahami ကိုမနေ့ကတနင်္လာနေ့မှာဆေးရုံတင်ထားပါတယ်။ကဘာပေါ်ကအကောင်းဆုံးဆရာဝန်တွေနဲ့သူ့ကိုဆေးရုံတင်ပြုစုကူတာပေးနေရပြီးအကောင်းဆုံးရှိနေတွေကိုလည်းငှားရမ်းပေးရမှာပါ။ဒါအပြင်ဒီအမှုနဲ့ပတ်သက်ပြီးနှစ်တင်တဲ့ချီအစစ်စစ်ဖျက်ဆီးရမယ်တရားရုံးစနစ်တွေကြောင့်အစိုးမရောလူရီယာသူ့ကိုမေးပြီးသူကြခံတဲ့ပြစ်ဒဏ်ကိုလည်းကြခံရမှာမဟုတ်တော့ဘူးလို့ Mr. Trump ကပြောပါတယ်။ American ပြည်အောင်စုဖွဲ့စည်းပုံအခြေခံဥပဒေအရတရားခဏ်အနေနဲ့ရှင်းနေငှားရမ်းလျှောက်လဲပိုင်ခွင့်ရှိနေတာပါ။ Rahamia Afghanistan နိုင်ငံကနေ American ပြည်အောင်စုမှာရွှေ့ပြောင်းနေထိုင်ပြီးတော့နိုင်ငံသားခံယူထားသူဖြစ်ပါတယ်။ Democratic သမ္မတလောင်း Hillary Clinton ကတော့ Donald Trump ရဲ့ရွှေ့ပြောင်းခြေချနေထိုင်သူတွေအပေါ်စန့်ကျင်ပြောဆိုမှုတွေဟာ ISIS လို့အကြမ်းဖက်အဖွဲ့တမအဖွဲ့တွေအနေနဲ့လူစုဆောင်ရမှာအထောက်အကူသာဖြစ်လိမ့်မယ်ဆိုပြီးတော့ဝေဖန်ပြောဆိုသွားတယ်။ဒါပြင်ဒီအကြမ်းဖက်သမားတွေဟာအစ္စလမ်ဘာသာဝင်တွေနဲ့ထိတ်တိုက်တွေးပြီးဒီစစ်ပွဲတွေဖြစ်အောင်ဖန်တီးပေးနေတယ်လို့လည်း Mrs. Clinton ကထောက်ပြသွားပါတယ်ခင်ဗျာ
။ Syria နိုင်ငံအလက်ပိုမြို့အနီးမှာတနင်္လာနေ့ကဒီပူရဲအကူအညီပေးရေးရှင်တန်းဘုံကျဲတိုက်ခိုက်ခံရတဲ့ဖြစ်ရပ်မှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ Syria နိုင်ငံအတွင်းငင်းငယ်ကြီးပြန်လည်ရရှိကြိုးပမ်းနေကြတဲ့နိုင်ငံတွေကပြောဆိုလိုက်ပါတယ်။မနေ့ကတိုက်ခိုက်မှုအထွန်းမှာတော့စီးရီးယားအကူအညီပေးရေးဝန်ထမ်းတအုပ်ထက်မင်းပါဝင်တဲ့ရဲသား20လောက်သေဆုံးခဲ့ရတာပါဒီတိုက်ခိုက်မှုမှာရုရှားနဲ့စီးရီးယားလက်တပ်တွေပါဝင်ပတ်သက်နေတဲ့ဆိုတဲ့ပြောဆိုမှုတွေကိုရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ညင်ပါတယ်စီးရီးယားစစ်ဘက်အရာရှိတွေကလည်းအကူအညီပေးရေးရင်နှံကိုသူတို့တိုက်တာမဟုတ်ဘူးလို့နိုင်ငံပိုင်ရုပ်မြင်သံကြားကနေတစင်ပြောထားပါတယ်အမေရိကန်ပင်လယ်ကွင်းစစ်ဌာနချုပ်ကလည်းအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့တွေအနေနဲ့အခုတိုက်ခိုက်မှုမှာမပါဝင်တဲ့အကြောင်းတနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်ဒီတိုက်ခိုက်မှုကိုလုံနိုင်တဲ့အဖွဲ့နှစ်ခုပဲရှိတယ်လို့ဆိုပြီးစီးရီးယားနဲ့ရုရှားနိုင်ငံတွေကိုညှိနှိုင်းပြီးတော့အမေရိကန်အကြီးအကဲရရှိတူကပြောခဲ့ပါတယ် လုံခြုံရေးအခြေအနေကိုပြန်ပြီးတော့တုံ့တက်နေရတာကြောင့်လောလောဆယ်ကုညီပေးရေးရင်းနှင်းအားလုံးကိုဆန့်ကျင်ထားတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးရုံးကပြောခွင့်ရ James Leakey ကပြောပါတယ်ဒါပေမဲ့ဒီစီးရီးယားကအကူအညီတွေလိုအပ်နေတဲ့သူတွေထံကိုအကူအညီတွေအရောက်ဖြန့်ဝေပေးသွားဖို့တန်ဋိဌာန်အခိုင်အမာချလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်
။အမေရိကန်ဆိုရဟာမူလဌာနနိုင်ငံတွေကိုပြန်ပို့တင်တဲ့ရွှေပြောင်းချေချနေတဲ့သူ100ကျော်ကိုအမေရိကန်နိုင်ငံသားအဖြစ်ခံယူခွင့်မှာယွင်းပြီးပေးအပ်ခဲ့ပါတယ်။အမိမြေလူကြိုးရေးဌာနရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်ဆေးမှုပြုလုပ်ရမှာအခုလိုရှာဖွေတွေ့ရှိခဲ့တာပါ။အမေရိကန်ပြည်အောင်စုရဲ့လုံခြုံရေးအတွက်အန္တရာယ်ရှိတာဒါမှမဟုတ်လိန်လေပြီးရွှေပြောင်းအခြေချနေထိုင်ခွင့်ရရှိအောင်ဆောင်ရွက်သူနှုံများတဲ့နိုင်ငံတွေကလူဦးရေ858ယောက်ကိုနိုင်ငံသားခံယူခွင့်ပေးအပ်ခဲ့တယ်လို့တနင်္လာနေ့ကထုတ်ပြန်လိုက်တာပါအမိမြေလုံခြုံရေးဌာနစစ်ဆေးရေးအရာရှိချုပ် John Ruth ကဒီရွှေပြောင်းအခြေချနေထိုင်သူတွေဟာနိုင်ငံသားခံယူဖို့လျှောက်လွှာတင်ရမှာနာမည်တူတွေမွေးတက်ကြေးအတူတွေကိုအသုံးပြုခဲ့တယ်လို့ဆိုပါတယ်အချက်လက်စုဆောင်းထားတဲ့အစိုးရရဲ့ database မှာအဲ့ဒီနိုင်ငံသားလျှောက်ထားသူတွေရဲ့လက်ပေါ်ရာတွေပျောက်ဆုံးနေတာကြောင့်အခုလိုမှားယွင်းတာဖြစ်တယ်လို့လည်းသူကပြောပါရယ်မှားယွင်းစွာနိုင်ငံသားခံယူခွင့်ပေးအပ်ခဲ့သူတွေတဲက၃ဦးထက်မနည်းဟာနောက်ခံကိုရေးအချက်လက်တွေကိုအသေးစိတ်စစ်စစ်ပြီးမှသာအလုပ်ရရှိနိုင်တဲ့လေစိတ်တွေနဲ့ရေချောင်းဆိုင်ရာဌာနတွေလိုနေရာတွေမှာအလုပ်လုပ်ခွင့်ရရှိခဲ့ပြီးစတုထမြောက်တဦးကတော့ရဲဝန်တန်းတဦးဖြစ်လှုပ်လှုပ်ကင်နေပါရယ်လွန်ခဲ့တဲ့နှစ်တုန်းကလည်းစုံစမ်းစစ်ဆေးသူတွေဟာတန်တရားဖြစ်ပွဲကောင်းတဲ့တခြား953ဦးကိုရှာဖွေတွေ့ရှိခဲ့ပါသေးတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ်အီရီနာဘိုဂိုဗာနဲ့မနေ့ကဒီတနင်္လာနေ့မနက်ပိုင်းမှာတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့လကလှုပ်ခဲ့တဲ့ငလျင်ကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့ရှီယောင်းပုဂံစီတီပထိုးတွေပြန်လည်မိုးမှန်ဖို့ကိစ္စဆွေးနွေးခဲ့တဲ့အကြောင်း UNESCO ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပကံဒေတာစီရီပထိုးတွေကိုပြန်လည်ပြုပြင်မိုးမှန်ရမှာရှင်းမှုလက်ရာမပြတ်မိုးမှန်သွားနိုင်ဖို့ ਨੇ ယူနက်စကိုကနေနှီးပညာနဲ့ကျွမ်းကျင်မှုတွေကူညီပေးဖို့အပါအဝင်ရည်ကျင်းမှုအမွေနဲ့ထိန်းသိမ်းရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။မနေ့ပြန်ပုတ်ထူးနေ့ကျရင်တော့ဒေါအောင်ဆန်းစုကြည်ဟာကုလသမဂ္ဂအထွေထွေညီလာခံမှာအထွေထွေမူဝါဒရေးရာမေးခွန်းပြောကြားမှာဖြစ်ပြီးတော့ညနေပိုင်းကျရင်တော့ဒီနယူးယောက်မြို့မှာရှိတဲ့ Asia Society Policy Institute မှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့အနာဂတ်အကြောင်းမေးခွန်းပြောကြားအောင်မှာဖြစ်ပါတယ်။ညယောင်မျိုးကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာမနေ့ကလည်းဒီဒုက္ခသည်နဲ့ရွှေ့ပြောင်းခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ခဲ့တယ်လို့မက္ကဆီကိုသမ္မတအင်ရစ်ပညာနီယက်တူဒိမန်နိုင်ငံဝန်ကြီးချုပ်လတ်စ်လိုကေရက်စ်မူဆန်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာတို့နဲ့လည်းဒီကုလသမဂ္ဂဆွေးနွေးပွဲရဲ့အပြင်ပန်းမှာတီးခြားစီတွေ့ဆုံခဲ့ပါသေးတယ်ရှင်
နောက်ကိုရီးယားနိုင်ငံဟာဆွမ်းအမြင့် rocket engine တစ်လုံးကိုမြေပြင်မှာအောင်မြင်မြင်ဒီကနေ့ဆန်းသတ်နိုင်ခဲ့ပါတယ်။ဒီဆန်းသတ်မှုအောင်မြင်လာကြောင်းတာဝေးပစ်ဒုံးကျည်လက်ဝဲပန်ဆိုင်မှုနီးစပ်လာပြီးတခြားနိုင်ငံတွေနီးသူကမ္ဘာမြေကိုစူးစမ်းလေ့လာနိုင်တဲ့ဂျိုရုအမျိုးအစားအပါအဝင်တခြားဂျိုရုတွေကိုလည်းလွှတ်တင်နိုင်လိမ့်မယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ဟာဒီဆန်းသတ်မှုကိုကိုယ်တိုင်ကြီးကြပ်ကုတ်ကဲခဲ့တယ်လို့ KCNA သတင်းဌာနကပြောပါတယ်။ဒါအပြင်ဂျိုရုလွတ်တင်နိုင်ဖို့ကိုလည်းအမြန်ဆုံးဆောင်ရွက်ဖို့တာဝန်ရှိသူတွေကိုသူကညွှန်ကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားနိုင်ငံဟာအာကာသစူးစမ်းရှာဖွေရေးအစီအစဉ်အနေနဲ့တာဝေးပြင်မစိုင်းဒုံးတွေစမ်းသပ်ခဲ့ပါသေးတယ်။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတချို့ကတော့ဒီလုပ်ရပေါ်ပယ်တင်တဲ့ဒုံးကျည်နဲ့ rocket ဒုံးစမ်းသပ်မှုအဖြစ်ယုံကြည်ထားတာပါ။မြောက်ကိုရီးယားနိုင်ငံဟာ၅ချိန်မြောက်နျူကလ িয়ার ဒုံးကျည်ထိပ်ဖူးစမ်းသပ်ဖောက်ခဲ့ပြီးသတင်းနှစ်ပတ်မတိုင်ခင်မှာအခုလို rocket engine ကိုစမ်းသပ်ခဲ့တာဖြစ်ပြီးဒီနျူကလ িয়ার ဒုံးကျည်ထိပ်ဖူးဟာ rocket ဒုံးကျည်မှာတက်ဆင်လို့ရနိုင်ကြောင်းကိုလည်းပြောဆိုထားပါတယ်။မြောက်ကိုရီးယားရဲ့စီးရေးလှုပ်ရှားမှုတွေကိုအထူးသဖြင့်နောက်လအတွင်းမှာစောင့်ကြည့်သွားမယ်လို့တောင်ကိုရီးယားပူရက်စစ်ဦးစီးချုပ်များအဖွဲ့ပြောခွင့်ရ John Ha Chu ကပြောပါတယ်။အော်တိုဘာလ10ရက်နေ့ဟာမြောက်ကိုရီးယားအလုပ်သမားပါတီဖွဲ့စည်းတည်ထောင်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အစိုးရကိုနိုင်ငံကရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေရှောင်လွှားပြီးတော့နျူကလ িয়ার လက်နက်အစီအစဉ်တွေတိုးချဲ့လှုပ်ဆောင်နိုင်အောင်ကူညီအားပေးမှုနဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးအခိုင်အမာရှိထားတဲ့တရုတ်စီးပွားရေးလုပ်ငန်းစုတစ်ခုကိုအမေရိကန်နဲ့တရုတ်စိုးရတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်။ လီယိုနင်းဟွန်ရှင်စီးပွားရေးလုပ်ငန်းစုဟာစစ်ဘက်အတွက်အရွယ်အသုံးပြုနိုင်ဖွယ်ရှိတဲ့အလူမီနီယံအချောင်းတွေနဲ့ဓာတ်ရုပ်ပစ္စည်းတွေကိုမြောက်ကိုရီးယားအစိုးရကိုရောင်းချခဲ့တယ်လို့စွပ်စွဲခံထားရတဲ့ကုမ္ပဏီ6ခုရဲ့လုပ်ငန်းတွေကိုလဲပတ်နေတာပါ။ဒါပြင်မြောက်ကိုရီးယားရဲ့တားမြစ်ကြောင်မီသွေးအပါအဝင်တွင်းထွက်သက်ထူတွေကုန်သွယ်ရမှာပါဝင်ပတ်သက်နေတဲ့သင်္ဘောဆယ်စင်းနဲ့မြောက်ကိုရီးယားအင်တာနက်ဆိုင်ဘာတိုက်ခိုက်သူတစုအ धिक အခြေစိုက်နေထိုင်ရာအဖြစ်အသုံးပြုနေတယ်လို့စွပ်စွဲခံထားရတဲ့တဲခိုဆောင်တစ်ခုကိုရောင်းချရမှာလဲပါဝင်ပတ်သက်နေတယ်ဆိုပြီးတော့တန်တရားရှိထားတာပါ။ဒီကုမ္ပဏီတွေဟာမြောက်ကိုရီးယားအပေါ်ကုလသမဂ္ဂကကြားမြင်ထားတဲ့ကုန်ပစ္စည်းတွေကိုအယောင်ွယ်လုပ်ပေးနေတာဖြစ်တယ်လို့သူတေသူတချို့ကပြောပါရယ်။လီယိုနင်းဟွန်ရှင်းလုပ်ငန်းစုရဲ့ဒီမြောက်ကိုရီးယားနဲ့ကုန်သွယ်မှုပမာဏကတော့ခန့်မှန်းခြေဒေါ်လာတန်900ကျော်ရှိပြီးမြောက်ကိုရီးယားဆွေးရောက်ကိုနျူကလ িয়ার လုပ်ငန်းတွေအတွက်လိုအပ်တဲ့ဝင်ငွေအများပြားရအောင်ကူညီပေးနေတာဖြစ်ပါရယ်ရှင်
။ Green နိုင်ငံ Lesbos ကျွန်းကဒုက္ခသည်စကန်တကူမှမီးလောင်ခဲ့တာကြောင့်စကန်တွေကဒုက္ခသည်တွေထောင်ထဲချီပေးလို့ရထွက်ပြေးခဲ့ကြပါရယ်။ဒုက္ခသည်4000လောက်ကိုစကန်တွေကနေဖယ်ရှားခဲ့ရတဲ့အကြောင်းမော်ရီယာဒုက္ခသည်စကန်မှာစစ်သားဝန်ထမ်းကူညီနေသူတွေကပြောပါရယ်။ထိခိုက်ဒဏ်ရာရတဲ့သတင်းတော့မကြားသေးပါဘူး။တနင်္လာနေ့ညပိုင်းတုန်းကဒီမီးဘာကြောင့်လောင်ခဲ့လဲဆိုတာနဲ့ထိခိုက်ပျက်စီးမှုပမာဏကိုသိနိုင်ဖို့မီးသတ်တပ်ဖွဲ့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါရယ်။2015ခုနှစ်ကစလတူရကီနိုင်ငံကနေဒစင်ဂရီနိုင်ငံအရှေ့ပိုင်းကျွန်းစုတွေကိုရောက်လာကြတဲ့ရွှေပြောင်းဒုက္ခသည်တသန်းကျော်အထိရှိခဲ့တဲ့ Lesbos ကျွန်းမှာလောလောဆယ်မှာတော့ရွှေပြောင်းဝင်ရောက်သူနဲ့ဒုက္ခသည်9400ရှိနေပါတယ်ခင်ဗျာ
။လွန်ခဲ့တဲ့10ခုနှစ်ကရှိခဲ့တဲ့ Al-Qaeda ဆက်ဆက်အကြမ်းဖက်ကွန်ရက်တွေနဲ့ပြီးခဲ့တဲ့လတွေအတွင်းအကြမ်းဖက်မှုတွေစတိုက်လှုပ်ဆောင်ခဲ့တဲ့ဥရောပက IS အဖွဲ့နဲ့ဆက်ဆက်နေတဲ့အကြမ်းဖက်အုပ်စုတွေအကြမ်းမှာဓာတ်ရိုက်ဆက်နွယ်မှုရှိနေတယ်လို့အစင်ကစားတဲ့တဆောင်ကဆိုပါတယ်။မြောက်ဒလန်ဒိစာချုပ်အဖွဲ့နေတူဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံနဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဒီ2000ပြည့်လွန်နှစ်အစောပိုင်းကာလတွေတုန်းကဥရောပမှာရှိခဲ့တဲ့အယ်ခိုင်ဒါဆက်ဆက်အဖွဲ့တွေနဲ့တိတ်မကြခင်တုန်းကပြည်တည်နိုင်ငံပါရီမြို့နဲ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့တွေမှာအကြမ်းဖက်တိုက်ခိုက်ခဲ့ကြတဲ့ဒီ IS နဲ့ဆက်ဆက်နေတဲ့အကြမ်းဖက်ကွန်ရက်တွေကိုလေ့လာပြီးတော့လန်ဒန်မြို့အခြေစိုက် Henry Jackson Society ကအစင်ကန်စာထုတ်ပြန်ခဲ့တာပါရှင
်
အင်္ဂါနေ့ညဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုမှကွန်ပျူတာနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးသွားပါမယ်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ပိတ်ဆို့တန်းခတ်မှုအများစုကိုဖယ်ရှားဖို့မကြသေးခင်တုန်းကပဲကြေညာလိုက်တဲ့အပေါ်မေးခွန်းထုတ်နေတာတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကကောက်ွယ်ပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ Washington ခရီးစဉ်မှာအတူရှိနေခဲ့တဲ့အမေရိကန်သံအမတ်ကြီးScott Marcia ကခီးစင်နဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြို့အမေရိကန်တန်ယုံမှာသတင်းစာရှင်လင်းပွဲတရကျင်းပချိန်မှာပြောဆိုခဲ့တာပါအပြည့်စုံကတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA ဝိုင်းတော်သားကိုအောင်လင်းဦးကပြောပြပေးထားပါတယ်ရှင
်မြန်မာစုရဲ့ထိတန်းခေါဆောင်ဒူအဖြစ်ဒေါ်ဆန်းစုကြည်နဲ့အမေရိကန်သမ္မတ Barack Obama တို့အင်ဂျီရောမှာတွေ့ဆုံပြီးနောက်မြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားဖို့ကြေညာခဲ့တာအချိန်မတန်သေးတဲ့လောက်ရဖြစ်ဝေဖန်မေးခွန်းထုတ်နေတာတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကကာကွယ်ပြောဆိုလိုက်တာဖြစ်ပါတယ်ဒီမိုကရေစီပြောင်းလဲတွေတွေ့မြင်နေရတဲ့မြန်မာနိုင်ငံမှာပိတ်ဆို့တန်ခတ်မှုတွေဆက်ထားခြင်းအပြင်အကောင့်ထက်အစိုးကပုံများနိုင်တာကြောင့်ပြန်လည်ရုပ်သိမ်းဖို့ဆုံးဖြတ်ရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယေကပြောဆိုလိုက်တာဖြစ်ပါတယ်
A decision to lift sanctions, you could argue, there's some costs.
ပိတ်ဆို့တန်ခတ်မှုတွေဖျက်ရတာဟာမျက်နှာစိုးစိုးမှုတွေရှိတယ်လို့စောဒကတက်ငင်းခုံမယ်ဆိုငင်းခုံလို့ရနိုင်ပါလေကျုပ်ကိစ္စတွေမှာဖိအားပေးနိုင်တဲ့အခြေအနေတွေစိုးစိုးနိုင်တယ်လို့လူတချို့ကစိုးရင်ကောင်းစိုးရင်နိုင်ပါလေဒါပေမဲ့တစ်ဖက်မှာလည်းတကယ်မှုတွေဆက်တာချင်းအဖြစ်မြန်မာနိုင်ငံအတွက်စိုးစိုးမှုတွေရှိလာတယ်လို့ကျွန်တော်တို့ကမြင်ပါတယ်ပိတ်ဆို့တကယ်မှုတွေဟာယင်းနိုင်ငံမှုတွေကိုအာမပေးတဲ့အတွက်ကြောင့်ပါဒါကလည်းအမေရိကန်အတွက်တည်းမကောက်ပါဘူးနိုင်ငံတကာကုမ္ပဏီတွေလည်းထိခိုက်နိုင်ပါတယ်ဒီလိုပဲဗဏ္ဍာရေးနဲ့ငွေကြေးလဲပြောင်းမှုတွေကိုလည်းအာမပေးပါဘူးဒါကြောင့်လဲဒီမိုကရေစီအပြောင်းလဲတွေကိုဘယ်လိုအားပေးမလဲလို့ကျွန်တော်တို့ကြည့်တဲ့နေရာမှာတန်ခတ်မှုတွေကိုရိုသိမ်းတဲ့အခါကြုံရတဲ့စိုးစိုးမှုတွေနဲ့ဆက်ထားရင်ကြုံရမဲ့စိုးစိုးမှုတွေကိုချိန်ထိုးကြည့်ရပါတယ်ဒီနေရာမှာတန်ခတ်မှုတွေကိုဆက်ထားလို့စိုးစိုးရတာတွေဟာဖယ်ရှားရတာထက်ပိုမိုကြီးမားတယ်လို့ကျွန်တော်တို့အနေနဲ့အလေးနဲ့ခန်းစားမိပါတယ
်တန်ခတ်မှုတွေဖယ်ရှားရမှာအရင်ကအမေရိကန်ဗန်နိုင်းဝန်ကြီးဌာနကပြစ်မှတ်ထားတန်ခတ်ထားတဲ့လူပုဂ္ဂိုလ်နဲ့လုပ်ငန်းတွေအဖွဲ့အစည်းတွေတော်တော်များကိုနာမည်ပြစ်ဆင်းကနေပြန်လည်ပယ်ဖျက်ပေးမှဖြစ်တဲ့အတွက်ဒီမိုကရေစီပြုရင်ပြောင်းလဲရေးကိုတချင်ကအားမပေးတဲ့သူတွေလည်းအခွင့်အရေးတချို့ရကောင်းရသွားနိုင်တယ်လို့လည်းတန်မတ်ကြီးကလက်ခံပြောဆိုခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်ဆေးရတွေဆက်ဆက်လက်ထက်ကနိုင်ငံရေးလူခွင့်ရေးလွတ်လပ်မှုတွေမရှိဘူးဆိုပြီးအမေရိကန်ဆေးရကပိတ်ဆို့တန်ခတ်မှုတွေချမှတ်ထားခဲ့ပေမဲ့အခုခါအရတားစစ်စစ်ဆေးရလက်ထက်မှာအရင်လိုဆက်လက်ရေးယူနေဖို့မသင့်တော့ဘူးလို့အမေရိကန်အနေနဲ့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ဝါရှင်တန်ခီးစဉ်ဟာနိုင်ငံဆက်ဆံရေးအတွက်အောင်မြင်မှုမှတ်တိုင်တစ်ခုဖြစ်နေလဲတန်မတ်ကြီးကပြောဆိုခဲ့တာပါ။ ဒါပေမဲ့လည်းတရုတ်ကွန်မြူနီအားပေါ် Global Times သတင်းစာမှာဒီကနေ့ဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်းပါးမှာတော့ဒေါ်အဆန်းစုကြည်ရဲ့ခီးစဉ်ဟာအမေရိကန်ရဲ့တန်ခတ်မှုတွေအလုံးကိုဖယ်ရှားပြီးရွှေဟိုးထန့်ပြန်မလာနိုင်တဲ့ခီးစဉ်ဖြစ်တယ်လို့យေတာထားပါတယ်ဒီခီးစဉ်ဟာအမေရိကန်မြန်မာဆက်ဆံရေးမှာအဆင့်တစ်ဆင့်ကိုတလန်းလာတွေ့ရပေမဲ့မရေရာမသေးကြတဲ့အခြေအနေတွေရှိနေစေဖြစ်တယ်လို့လည်းဖော်ပြထားတာပါတာမတ်ကြီးမှဆေးကတော့အခုခီးစဉ်ကနေအခွင့်အလမ်းကောင်းတွေဖန်တီးပေးနိုင်တယ်လို့ပြောဆိုခဲ့ပါတယ်
The visit was about continuing and building the partnership between our countries. And the announcements that were made last week were, I think, will contribute, I hope significantly, to economic opportunities in this country.
ဒီခီးစဉ်ဟာနှစ်နိုင်ငံကြားမိဘဆက်ဆံရေးတွေကိုတည်ထိုင်ထားဖို့နဲ့စီစောက်သွားဖို့ပါပြီးခဲ့တဲ့သတင်းပတ်ထဲမှာတည်ထိုင်ခဲ့တာတွေလည်းဒီတိုင်းမိမှာစီးပွားရေးအခွင့်အလမ်းတွေပေါ်ပေါက်လာအောင်ထူးခြားခြားပံ့ပိုးပေးနိုင်လိမ့်မယ်လို့ယူဆပါတယ်ဒါကြောင့်လည်းကြီးမားတဲ့ခြေလှမ်းတရေလို့ထင်ပါတယ်ဖြေအိုးထက်တဲ့အခြေအနေမျိုးဖြစ်လာဖို့အတွက်ကတော့နောက်ထပ်လုံဆောင်ရမယ့်ကိစ္စတွေလည်းအများအပြားရှိနေတုံးပဲဖြစ်ပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆက်ဆွကျင်နဲ့သမ္မတဥဘာမာတို့ရဲ့အိမ်ပြည်တော်မှာပြီးခဲ့တဲ့သတင်းပတ်တွင်တွေ့ဆုံမှုပြီးကြေညာခဲ့တဲ့မြန်မာနိုင်ငံအသေးစားနဲ့လက်စားလုပ်ငန်းတွေအတွက်ဒေါ်လာ10သန်းအာမခံကူညီမဲ့အစီအစဉ်ကိုလည်းဒီကနေ့ရန်ကုန်မြို့အမေရိကန်တန်ရုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲစတင်မိတ်ဆက်ပေးခဲ့ပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ပြသွားရပါရှင်ခုတော့ဆက်မှုလုပ်ငန်းရှင်များအသင်းသတင်းဖက်လက်ရအောင်ပါပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UNFCCI ကောင်းဆောင်ပိုင်းအပြောင်းအလဲနဲ့အတူမြမစီးပွားရေးလောကမှာအကောင်းဖက်ကိုဦးတည်တဲ့အပြောင်းအလဲတွေဖြစ်လာဖို့ကိုလည်းမျှော်လင့်နေကြပါတယ်မြမအစိုးရအပြောင်းအလဲနောက်အမေရိကန်ဘက်ကမြမအပေါ်တန်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးမယ့်အလားအလာတွေထွက်ပေါ်လာချိန်မှာပဲအရေးပါတဲ့ကုန်သည်ဆက်မှုအသင်းချုပ်ဘက်ကလည်းအပြောင်းအလဲအတွက်မဖြစ်မနေလှုံ့ဆော်ရမယ်လို့သုံးသပ်ကြပါတယ်မတ်တင်ငေးထိုက်ကစူးစီးတင်ပြထားပါ
ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ဥက္ကဋ္ဌအဖြစ်နဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးစော်မင်းဝင်းကိုရွေးကောက်တင်ပြလိုက်ပါတယ် UMFCCI ဥက္ကဋ္ဌဖြစ်လာတဲ့ဦးစော်မင်းဝင်းကအသင်းချုပ်ရဲ့ဖွဲ့စည်းပုံကိုပြင်ဆင်ဖို့နောက်အစိုးရတင်တဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့လိုအပ်ချက်တွေကိုထောက်ပြပြောဆိုထားတဲ့အကြောင်း UMFCCI ကဖော်ပြထားပါတယ်အရင်မြန်မာစစ်အစိုးရစစ်အစိုးရကနေအသွင်ပြောင်းလာတဲ့ဦးသိန်းစင်အရတအစိုးရနဲ့သာအစဉ်တစိုက်ပူးတွဲလှုပ်ဆောင်လာတဲ့မြမစီးပွားရေးလောကထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးတွေအနေနဲ့အစိုးရတဲ့အပြောင်းလဲမှာမဖြစ်မနေပြောင်းလဲဖို့လိုအပ်နေရတဲ့အတူပြောင်းလဲလာမယ်လို့လည်းယူဆတဲ့အကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါဗျ။
ကျွန်တော်ကခင်ဗျာမင်မထင်ပါဘူးဒါစီးပွားရေးလုပ်ငန်းရှင်များဟိုသဘောပေါက်တဲ့လူတွေပဲလေအဲ့တော့အရင်တုန်းကလည်းအရင်ကအခြေအနေရအချိန်ခါရအရင်စုဝါနဲ့ပေါင်းခဲ့တာပဲနိအရင်စုဝါရဲ့လမ်းကြောင်းကိုလိုက်ခဲ့တာပဲအခုဒီလိုလှုပ်လို့မရတော့ဘူးလှုပ်ပုံလုံးကြီးပြောင်းအောင်မယ်အစိုးရတက်ကအဲတက်လာတယ်အစိုးရတက်ရဲ့လှုပ်ပုံလုံးကြီးကလည်းပြောင်းတဲ့ခါကျတော့သူတို့လိုက်ပြောင်းပါပါအခုပြင်အမေရိကန်ရဲ့စူပါရေးပိတ်ဆို့မှုရုပ်လိုက်တဲ့ခါမှကျတော့အမေရိကန်နဲ့တခြားနိုင်ငံတွေနဲ့ဆက်ဆံတဲ့ခါမှဒီတာဝန်ယူမှုတွေပွင့်လင်းမြင်သာမှုတွေဒါတွေကအရေးပါလာတယ်အဲ့ဒီခါမှအဲ့တော့အနေနဲ့ဟိုခင်းနဲ့လျော်နေတဲ့ပြုပြင်ပြောင်းလဲမှုတွေပြင်းနေနေတာမျိုးတွေလုပ်မယ်လို့ကျွန်တော်ကတော့တွက်ပါတယ်။ဟိုအများအပြားတော့ပြောင်းလဲနိုင်မယ်လို့ထင်ပါတယ်။မပြောင်းလဲနိုင်ဘူးဆိုတော့သူကတော့ပြန်ငင်းမှာပဲလေ။အဲ့တော့သူတို့ကလည်းဒါကိုယ့်ရဲ့အဂျိုစီဘွားကိုဥတည်တဲ့လူတွေဆိုတော့ကိုယ့်ရဲ့ဂျိုစီဘွားဥတည်မယ်ဆိုရင်ပြောင်းလဲရပြုပြင်ပြောင်းလဲမှုဆိုတာမလုပ်မဖြစ်လုပ်ရမယ်ဆိုတာသဘောပေါက်တဲ့လူတွေလို့ကျွန်တော်တော့နားလဲပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးကော်မတီကစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကတော့ကုန်တယ်ဆက်မှုအသင်းချုပ်ကြီးအနေနဲ့အရင်အစိုးရအဆက်ဆက်ကအမှုအကျင့်တွေကိုစတင်ပြောင်းလဲဖို့ကြိုးစားနေပြီးအပြောင်းအလဲတချို့ထွက်ပေါ်လာမယ်လို့ယူဆတဲ့အကြောင်းပြောပါတယ်
။ဒီလိုဒီမှာဒီမှာဒီလိုအသင်းကြီးဟာဒီကြတဲ့လာခဲ့တဲ့လောလောကကိုယ်ရှိရလို့မဟုတ်ဘူးနည်းဒီလိုဟိုစစ်စွာရည်နဲ့ထင်မှာစစ်စွာရဲ့အတန်းချတဲ့ဟိုလက်ဝီးဝင်လက်ဝီးလို့အစီအရေလူကကိုယ်တူစီဘာတော့တွားခဲ့ကြတာများတယ်လို့များတော့အဲ့ဒီအချိန်မှာတော့ကျွန်တော်ပြောင်းရမယ်ဒီအသိဉာဏ်ကခုနလိုနိစ္စရာကဟလာဟိုနိစ္စရာဥစားပြီးတာလူတချို့ကလည်းပုံစီပြီးတော့ဟိုလှုပ်လာကြတာတကယ်သူတစ်ဆိုင်ရာစီဘာရေးတလဲအတူတူကြတကယ်လို့နေတဲ့ကောင်နေတဲ့လူတွေပါတယ်မပါတာနောက်တစ်ခါအရေးကြီးတာဒီအသိဉာဏ်ကအိုအတွင်းတွေကစီးပွားရေးလုပ်ငန်းတွေဟလာအနေနဲ့ရရှိရေးလုပ်ငန်းတွေကိုလုပ်နေတာ
ရမက်စီစီအတင်းချုပ်အနေနဲ့နိုင်ငံတကာနဲ့ဆက်ဆံရတဲ့စီးပွားရေးအခွင့်အလမ်းတွေမှာမျှတမှု ပွင့်လင်းမြင်သာမှုရှိဖို့လည်းလိုအပ်နေတယ်လို့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကထောက်ပြပါတယ်။ရွှေမက်စီစံရဲ့ခေါင်းဆောင်ပိုင်းအပြောင်းလဲဆိုပေမဲ့အသင်းချုပ်မှာအစဉ်အဆက်ခေါင်းဆောင်မှုပိုင်းမှာတာဝန်ယူခဲ့ကြသူတွေဖြစ်တာကြောင့်အပြောင်းလဲတကယ်ဖော်ဆောင်နိုင်မလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်။လက်ရှိဥက္ကဋ္ဌဖြစ်ရွေးကောက်တင်မြောက်ခံရသူစီးပွားရေးလုပ်ငန်းရှင်တို့ဖြစ်တဲ့ဦးစော်မင်းဝင်းကတော့ရွှေမက်စီစီအိုင်ရဲ့ဒုတိယဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူဖြစ်တယ်လို့မြန်မာနိုင်ငံစားတောက်ကုန်ထုတ်လုပ်ငန်းရှင်များအသင်းနောက်ဆက်မှုလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်။အသင်းချုပ်တွင်အပြောင်းလဲနဲ့ပတ်သက်ပြီးရွှေမက်စီစီအိုင်ဥက္ကဋ္ဌတဲ့ဦးစော်မင်းဝင်းကိုဆက်သွယ်ခဲ့ပေမဲ့လည်းအရေးကြီးအစီအဝေးရှိနေတဲ့အတွက်ဖြေကြားနိုင်ခဲ့ခြင်းမရှိပါဘူးရှင်။
မတင်ကြီးထိုက်တင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်လက်ရအောင်ပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပတဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂညီလာခံမှာဩစတြေးလျနိုင်ငံဝန်ကြီးချုပ်မယ်လ်ကွန်တန်ဘူးကဩစတြေးလျအစိုးရကတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့ခလုံးခွင့်တောင်းခံမှုဆိုင်ရာမူဝါဒတွေကိုကာကွယ်ပြောဆိုသွားပါတယ်ဒါပေမဲ့လည်းရွှေပြောင်းနေထိုင်သူဒုက္ခသည်တွေအတွက်တောင်ပစိဖိတ်ဒေသမှာဖွင့်လှစ်ထားတဲ့အငင်ပွားစရာဖြစ်နေတဲ့ဒုက္ခသည်စခန်းတွေကိုပိတ်ပစ်ဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာပါ VOA သတင်းထောက် Field Master Sydney မြို့ကနေပေးပို့ထားတဲ့သတင်းကိုတော့ရှာဖောင်းကပြောပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပတဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂညီလာခံမှာကမ္ဘာတဝန်းရွှေ့ပြောင်းနေထိုင်သူ65သန်းကျော်အရေးကိစ္စနဲ့ပတ်သက်ပြီးကူညီကိန့်တွဲဖြည့်ရှင်ဖို့အတွက်ကောင်းမွန်တဲ့နည်းလမ်းတွေရှာဖွေနေကြပါတယ်။ဩစတြေးလျနိုင်ငံဝန်ကြီးချုပ်မိုက်ကယ်တန်ဘိုးကတော့သူ့နိုင်ငံကတင်းကျစွာချထားတဲ့နေစထိန်းချုပ်ရေးကနေခလုံးခွင့်တောင်းခံသူတွေကိုအစီအစဉ်တကြလက်ခံသွားတဲ့စနစ်အကြောင်းညီလာခံတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောပြသွားပါတယ်။ဩစတြေးလျနိုင်ငံမှာခိုလုံခွင့်တောင်းခံဖို့ပင်လယ်ရေကြောင်းကနေလာကြတဲ့သူတွေကိုဩစတြေးလျအစိုးရကပပွားညူဂီနီနဲ့နာရူးကျွန်းတွေမှာရှိတဲ့ဩစတြေးလျနိုင်ငံပိုင်ထိန်းသိမ်းရေးစခန်းတွေစီကိုပို့ဆောင်ထားရှိပါတယ်။အင်ဒိုနီးရှားနိုင်ငံအပါအဝင်တခြားနိုင်ငံကနေတဆင့်ဩစတြေးလျနိုင်ငံတဲကိုအသက်အန္တရာယ်ကြီးလာတဲ့ပင်လယ်ရေကြောင်းကနေလာဖို့ကြိုးစားတဲ့ရွှေ့ပြောင်းနေထိုင်သူဒုက္ခသည်တွေကို offshore policy လို့ခေါ်တဲ့တခြားနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာအရင်ယာယီပို့ဆောင်ထားရှိတဲ့မူဝါဒကိုကျင့်သုံးခြင်းအပြင်ခလုံးခွင့်တောင်းခံသူတွေရဲ့ပြဿနာကိုတားဆီးနိုင်တယ်လို့ဩစတြေးလျအစိုးရကယူဆထားတာဖြစ်ပါတယ်။ဒီလိုတင်းတင်းကြပ်ကြပ်ဂိုင်တွယ်တဲ့စနစ်ဟာထိရောက်မှုရှိတယ်လို့ဩစတြေးလျနိုင်ငံဝန်ကြီးချုပ်မိုက်ကယ်တဘူးကခုလိုပြောပါတယ်
။ The need to build community support for migration has never been clearer.Australia's experience bears this out.
ရွှေပြောင်းနေထိုင်သူအရေးနဲ့ပတ်သက်ပြီးလူမှုအတိုင်းအဝိုင်းရဲ့ထောက်ခံမှုရဖို့တိစောက်ရမှာလူအပ်ချက်တွေကဘယ်တော့မှရှင်းရှင်းလင်းလင်းမဖြစ်နိုင်ဘူး။ Australia ကဒါတွေကိုကြုံတွေ့ခံစားနေရတာပါ။လူသားချင်းစာနာမှုအကူအညီလိုအပ်သူတွေကိုထိရောက်စွာပေးနိုင်မှုနဲ့အန္တရာယ်အနည်းဆုံးနည်းလမ်းတွေနဲ့ရွှေပြောင်းနေထိုင်သူတွေကိုအစိုးရကကင်တွယ်နိုင်လိမ့်မယ်လို့ယုံကြည်အောင်တိစောက်ဖို့လိုရတယ်။တမာရိုးကြမဟုတ်တဲ့ရွှေပြောင်းနေထိုင်သူတွေအရေးကင်တွယ်တဲ့နေရာမှာလုံးကြုံစိတ်ချရတဲ့နေဆက်ရှိဖို့မဖြစ်မနေလိုအပ်ပါတယ်ကျွန်တော်တို့ဘက်ကလည်းဒုက္ခသည်တွေကိုထိရောက်တဲ့ထောက်ပံ့ကူညီမှုတွေကိုရဲရဲရော်ရော်နဲ့တတ်နိုင်သလောက်ပံ့ပိုးပေးနိုင်စွမ်းရှိတဲ့အတွက်ဓာတ်ရိုက်တည်ရမှုရှိပါတယ
်ဒါပေမဲ့လည်းတောင်ပစိဖိတ်ဒေသမှာရှိတဲ့ဩစတြေးလျနိုင်ငံပိုင်ဒုက္ခသည်ထိန်းသိမ်းရေးစခန်းတွေဟာလူသားမဆန်တဲ့အပြင်အကန့်အသတ်မရှိထိန်းသိမ်းခံရတဲ့သူတချို့ရဲ့အခြေအနေဟာဆိုရင်လည်းငြင်းမဲနှိပ်စက်မှုခံရတယ်လို့မျိုးပဲလို့ဝေဖန်သူတွေကတိုက်တွန်းပြောဆိုကြပါတယ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International ရဲ့ Australia ဒုက္ခသည်အရေးဆိုင်ရာညှိနှိုင်းရေးမှူး Grimham တောင်းကတော့ Australia နိုင်ငံအစိုးရရဲ့ခလုံခွင့်တောင်းခံမှုမူဝါဒတွေကိုပြောင်းလဲပြစ်နိုင်အောင်ကုလသမဂ္ဂညီလာခံကျင်းပနေတဲ့ New York မြို့မှာလာရောက်ပြီးစီရင်ဟောပြောမှုတွေလှုပ်ဆောင်နေပါတယ်
We need to be getting all of the 12,000 Syrians that we
ကျွန်ငယ်တဲ့တနည်းကြော်ကလေးကစီးရီးယားဒုက္ခသည်12,000ကိုဩစတြေးလျနိုင်ငံထဲမှာအခြေချနေထိုင်ခွင့်ပေးမယ်လို့ကျွန်တော်တို့ပြောထားတဲ့အတိုင်းသူတို့တွေအားလုံးကိုခေါ်ယူလက်ခံဖို့လိုအပ်တယ်လို့ဒုက္ခသည်3,000ဝန်းကျင်အထိခေါ်ယူနိုင်တဲ့အစီအစဉ်ဖြစ်ဖို့အတွက်လည်းဒုက္ခသည်ဥယျာဉ်13,950ဥယျာဉ်ကနေတိုးပြီးခေါ်ယူနိုင်အောင်လည်းအစီအစဉ်ကိုတိုးမြှင့်ဖို့လိုအပ်ပါတယ်1980နဲ့1980ပြည့်နှောင်းပိုင်းတွေတုန်းကလေနဲ့ထွက်ပြေးလာတဲ့ဗီယက်နမ်ဒုက္ခသည်တွေပြဿနာတုန်းကလည်းကျွန်တော်တို့ဒီလိုပဲလုပ်ခဲ့တာပါအခုပြဿနာဟာဆိုရင်ကျွန်တော်တို့တွေ့ဘူးသမျှတွေထက်အဆိုးဆုံးလို့ပြောရမှာပ
ါနိုင်ငံတကာသဘောတူညီမှုဆိုင်ရာအချက်အလက်အမျိုးမျိုးပေါ်မူတည်ပြီးတော့တစ်နှစ်အတွင်းမှာဒုက္ခသည်14,000အောက်ကိုပဲဩစတြေးလျကဒုက္ခသည်ဗီဇာထုတ်ပေးတာဖြစ်ပါတယ် လူမှုစစ်တမ်းတွေအရဆိုရင်နေဆက်ကိုတင်းကြစွာထိန်းချုပ်ထားတာနဲ့ခိုလုံွေတောင်းခံသူတွေကိုတခြားနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာအရင်ယာယီပို့ဆောင်ထားရှိစစ်ဆေးပြီးမှခေါ်ယူလက်ခံတာကိုဩစတြေးလျနိုင်ငံကလူမှုတွေထောက်ခံကြပါတယ်။ဩစတြေးလျနိုင်ငံကလူဦးရေ၄ပုံတစ်ပုံဟာနိုင်ငံခြားမှာမွေးဖွားခဲ့ကြသူတွေဖြစ်ပါတယ်ရှင်
။ရှားဖောင်တင်ပြသွားတော့ပါရှင်။ခုတစ်ဆက်ထဲမှာပဲဩစတြေးလျနိုင်ငံကတနတ်ထိန်းချုပ်မှုဥပဒေအကြောင်းတင်ပြပါောင်းမယ်။ဩစတြေးလျနိုင်ငံမှာလွှတ်ခဲ့တဲ့နှစ်20ရုံးကချမှတ်ခဲ့တဲ့တင်းကျပ်တဲ့တနတ်ကိုင်းဆောင်ခွင့်ဥပဒေကြောင့်လူအစုလိုက်အပြုံးလိုက်အသက်ခံရတာတွေကိုကာကွယ်နိုင်ခဲ့တယ်လို့တနတ်ပြစ်ခတ်မှုနဲ့ဆက်နွယ်တဲ့လူသတ်မှုတွေကိုယ့်ကိုယ်ကိုအဆုံးစီးရင်မှုတွေရှော့ချနိုင်ခဲ့တာတွေ့ရပါတယ်။ဒီဥပဒေကို1996ခုနှစ်တုန်းကတက်စ်မေးနီးယားပြည်နယ်ပို့တ်အာသာစိတ်ကမ်းမှာလူအစုလိုက်အပြုံးလိုက်အသက်ခံခဲ့ရတဲ့နောက်ပိုင်းချမှတ်ခဲ့တာပါ။ဒီအကြောင်းစစ်နေကနေသတင်းထောက်ဖီလ်မာဆာပေးပို့ထားတဲ့သတင်းကိုပဲဒေါခင်မျိုးသက်ကပြောပြပေးထားပါရရှင်။
1992တွေကနေ1996ခုနှစ်အတွင်းမှာဩစတြေးလျနိုင်ငံတဝန်းလူအစုလိုက်ပြုံလိုက်တည်ဆုံရတဲ့တနက်ပစ်ခတ်မှုတွေ73ကြိမ်ဖြစ်ပွားခဲ့ရပြီးတည်ဆုံရသူပေါင်း104ယောက်ရှိခဲ့ပါတယ်။ဒါပေမဲ့ American ဆေးပညာရှင်များအဖွဲ့ကထုတ်ပြန်တဲ့ဂျာနယ်မှာတော့လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းတနက်ကင်ဆောင်ခွင့်ကိုတင်းကျပ်တဲ့ဥပဒေချမှတ်ထိန်းချုပ်ခဲ့တဲ့ဩစတြေးလျနိုင်ငံမှာအစုလိုက်ပြုံလိုက်တည်ဆုံရတဲ့တနက်ပစ်ခတ်မှုလုံးဝမရှိခဲ့ဘူးလို့ဖော်ပြထားပါတယ်။အခုလိုဥပဒေပြဋ္ဌာန်းဖို့အတွက်ပြောင်းလဲလှုပ်ဆောင်လာစေတာကတော့1996ခုနှစ် Port Arthur ကလူအစုလိုက်ပြုံလိုက်တည်ဆုံမှုကြောင့်ဖြစ်ပါတယ်။အဲဒီစိတ်ကမ်းမြို့ကလေးဟာ Tasmania ပြည်နယ်ထဲမှာရှိပြီးနိုင်ငံခြားခီးတော်တွေအများများတဲ့နေရာတစ်ခုပါ။အဲဒီမှာတကူရောတနတ်သမား Martin Bryan ကမုံပြန် Rifle နှစ်လက်နဲ့ပစ်ခတ်ခဲ့တဲ့အတွက်လူပေါင်း35ယောက်တည်ဆုံခဲ့ရပါတယ်။သူဟာအကြိမ်များစွာချက်မှတ်ခဲ့တဲ့ထောင်နဲ့တသက်ပြစ်ဒဏ်တွေကိုခံနေရတာပါ။အခုလိုခြေကွဲပေါ်ဖြစ်ပွားခဲ့ပြီးလာပိုင်းတွင်းမှာပဲ Conservative ဝန်ကြီးချုပ်ဟောင်း John Howard ကမောင်ပြန်တနက်ကင်ဆောင်ခွင့်တားမြစ်ဖို့အတွက်လှုပ်ဆောင်ခဲ့ပါတယ်။နောက်ပိုင်းမှာချမှတ်တဲ့တင်းချက်တဲ့ပြတ်ထန်းချက်တွေထဲမှာတော့တားမြစ်တနက်ပိုင်ဆိုင်သူတွေအနေနဲ့အစိုးရကိုပြန်ပြီးရောင်းရမယ်ဆိုတဲ့အချက်ပါပါဝင်ပါတယ်။အလားတူမောင်ပြန်တနက်တူတွေကိုပြန်လည်ဝယ်ယူတဲ့အစီအစဉ်ကိုတော့2003ခုနှစ်မှာပြတ်ထန်းခဲ့တာပါ။ဩစတြေးလျနိုင်ငံမှာတနက်နဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေရှိနေသေးဖြစ်ပေမဲ့ဒီဥပဒေဟာအစုလိုက်ပြုံလိုက်တပ်ဖြတ်မှုကိုတော့အကာအကွယ်ပေးနေသေးပဲလို့ဒီပြဿနာကိုသူတေသနအလုပ်ရမှာဥဆောင်တဲ့Sydney တက္ကသိုလ်ကဂုဏ်နုဆောင်ပမောက္ခ Simon Chapman ကပြောပါတယ
် There is hard evidence now that if you take away the means of committing mass killings with firearms you don't have mass killings for the next 20 years
ပြစ်ခတ်ဆက်ဖြတ်တာမျိုးလုပ်မလာစီဘူးအတွက်စနစ်တွေမရှိအောင်လှူထားလိုက်ရင်နောင်လာမဲ့နှစ်20အတွင်းအစုလိုက်ပြုံလိုက်ဆစ်ဆုံတာမျိုးပေါ်မလာနိုင်ဘူးဆိုတာကိုဒါကသက်သက်ခိုင်ခိုင်မာမာပြသလိုက်ကြပါဒါဟာကျွန်တော်တို့ရဲ့လက်တွေ့အတွေ့အကြုံဖြစ်ပါတယ်လက်တွေ့ကြတဲ့ဥပဒေနဲ့မှဒါမျိုးတွေရနိုင်တယ်ဆိုတာကိုဒါကသက်သေပြနေပါတယ်အခုလိုဩစတြေးလျနိုင်ငံကလှုပ်ဆောင်ချက်ဟာကမ္ဘာကြီးအတွက်စံပြတစ်ခုဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်အခုလိုပြုပြင်ပြောင်းလဲမှုမလုပ်ခင်ကတည်းကတနက်နဲ့ကုတ်ကုတ်ကိုဖြစ်ပြီးတတ်သေးတာနဲ့တနက်နဲ့လူတက်မှုဖြစ်ပွားတဲ့အရေးအတွက်တွေဩစတြေးလျနိုင်ငံမှာကြဆင်းနေပေမဲ့ဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်ပိုင်းမှာတော့ဒီနှစ်မျိုးစလုံးပဲတရှိန်တို့ကြဆင်းသွားတာကိုသူတို့လေးလာချက်တွေကနေတွေ့ခဲ့ရပါတယ်။ဒီဥပဒေတွေအတွက်လူလူထောက်ခံမှုကြေကြေပြန့်ပြန့်ရခဲ့ပေမဲ့လည်းဩစတြေးလျနိုင်ငံကတနတ်သမားများ၅ဖန်သမားများနဲ့လေသမားများပါတီကတော့ပုဂ္ဂလိကလွတ်လပ်ခွင့်ကိုပိတ်ပင်ကန့်သတ်တဲ့အသုံးမချတဲ့ဥပဒေလို့အရင်ကပြောကြားခဲ့တာပါ။သူတို့ကပဲဩစတြေးလျအစိုးရအနေနဲ့တနတ်ရာဇဝတ်မှုကင်းတွေဖြစ်စေတဲ့တကယ်အရင်မြင့်အကြောင်းကံတွေကိုရှာဖွေဖော်ထုတ်ဖို့နဲ့လိုင်စင်နဲ့တနက်ကင်ဆောင်ခွင့်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။တနက်ကင်ဆောင်ခွင့်ထိန်းချုပ်မှုနဲ့ပတ်သက်ပြီးပြဿနာဖြစ်နေတဲ့နိုင်ငံတွေအထူးသဖြင့်မကြသေးခင်ကမှလူပေါင်း49ဦးသေဆုံးခဲ့ရတဲ့ Florida ပြည်နယ် Orlando ကအကြမ်းဖက်ပစ်ခတ်မှုလိုမျိုးအတွက် Australia နိုင်ငံကနမူနာအဖြစ်ပြနေတယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဒါပေမဲ့စိုးရင်စိမ့်နဲ့ရပိုင်ခွင့်မဆုံးစေချင်တဲ့အတွေးခေါ်တွေအမြင့်တွင်နေတဲ့ American လူမှုအတိုင်းဝန်းချာမှာတော့အခုလိုတနက်ကင်ဆောင်ခွင့်ထိန်းချုပ်မှုကိုမကြခင်ရက်တွေအတွင်းမှာပဲမြင်ရဖို့တော့မဖြစ်နိုင်ပါဘူးလို့ Mr. Chapman ကပြောပါတယ်
။ဒေါခင်မျိုးသက်တင်ပြတော်တာပါရှင်။သောတာရှင်များရှင် VOA American အတိုင်းရုံမြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လွှင့်ချင်တဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ20ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
အမေရိကန်ဘုအစိုးရရဲ့ဗန္နာငွေ3ဆွဲပိုင်ခွင့်ကိုလာမယ့်စက်တင်ဘာလ30ရက်နေ့ညသကောင်းမတိုင်ခင်လွှတ်တော်ကတည်တံ့တိုးပေးရမှာဖြစ်ပြီးတည်တံ့တိုးမပေးနိုင်မှုဆိုရင်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းအားဖြင့်ရပ်ဆိုင်သွားနိုင်ပါလေအချိန်အားဖြင့်နှစ်ပတ်တော့မကြာတော့ပါဘူးဝါရှင်တန်နိုင်ငံရေးမှရွေးကောက်ပွဲကျင်းပမယ့်နှစ်တွေအတွင်းဗန္နာရေးရခြေတင်တိုက်ပွဲတွေကပြည်ပြည်လည်လည်နဲ့ညီနိုင်နိုင်ကြတာတော့များပါလေဒါပေမဲ့လည်း2016ခုနှစ်အတွင်းမှာတော့တခြားနှစ်တွေနဲ့မတူပဲစီကာဘိုင်းယက်စ်ပိုတိုက်ဖြတ်ရေးလို့အားလုံးသဘောတူလက်ခံထားတဲ့ကိစ္စရီကူတောင်းသဘောတူညီချက်မရနိုင်ပဲဖြစ်နေပါလေအမေရိကန်နိုင်ငံသားတော်တော်များများသမ္မတရွေးကောက်ပွဲအပေါ်မှာအယုံဆိုင်နေကြတဲ့အချိန်မှာပဲအစိုးရ၃စိမ့်နဲ့ပတ်သက်ပြီးပါတီနေရာစလုံးအတွက်လုပ်ငန်းဟန်တာတွေကြုံရနိုင်ခြင်းအနေအထားကိုရင်ဆိုင်လာရတာပါအစိုးရ၃စိမ့်နဲ့ပတ်သက်လို့သဘောတူညီချက်မရဘူးဆိုရင်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်မှာလုပ်ငန်းဆောင်တာတွေကမဖြစ်မနေလည်ပတ်ရမယ့်လုပ်ငန်းတွေပဲကြံခဲ့ပြီးတခြားအစိုးရလုပ်ငန်းတွေအားလုံးရပ်တန့်နိုင်ခြေရှိနေပါလေဒီမိုကရက်ထက်လွတ်တော်အမတ်ဘီလ်နစ်ဆန်ကတော့
It's not the time for political games
ဒီချိန်ဟာနိုင်ငံရေးကစားရမယ့်အချိန်မဟုတ်ပါဘူးဆိုပြီးပြောဆိုဝေဖန်ပါတယ် Republican ထက်လွတ်တော်အမတ်ဂျွန်ကာနင်ကလည်း
But it's something we must deal with
ဒီကိစ္စကိုမဖြစ်မနေပြေလည်အောင်ဖြေရှင်းရမယ်ဆိုပြီးပြောဆိုသေးပါတယ်အစိုးရလုပ်ငန်းတွေရပ်တန့်တာမျိုးမဖြစ်ဖို့ဆိုရင်ဘဟုအစိုးရအတွက်တနစ်တာအသုံးစိတ်ကိုလွတ်တော်ကအတီးပြုတ်ပေးုံနေမဟုတ်ပဲ Republican ရော Democrat ရောပါတီနဲ့စလုံးကလက်ရှိအစိုးရပေါ်အသုံးစိတ်ခွင့်ပြုထားတဲ့သတ်မှတ်ချက်ပမာဏကိုယာယီထပ်တိုးပေးဖို့လိုပါတယ်လောလောဆယ်ဒီကိစ္စနှစ်ခုစလုံးကိုမလွတ်နိုင်သေးပါဘူးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်ဖို့နေကြလုံးပဲရှိပါတယ် Republican ထက်လွတ်တော်အမတ် Jim Garning က
Democratic obstruction
Democrat တွေဟာဖျက်လို့ဖျက်ဆီးလုပ်နေတဲ့သူတွေလို့ဖြစ်တင်သလို Democrat ထက်လွတ်တော်အမတ်Dick Durbin ကလည
်း
လုပ်ငန်းတွေအားလုံးက Republican အောက်လွှတ်တော်အမတ်တွေကြောင့်မအောင်မမြင်ဖြစ်နေရတာဆိုပြီးဝေဖန်ပြောဆိုပါတယ် Republican နဲ့ Democrat ကြားမှာဗန္နာရေးသုံးစိတ်နဲ့ပတ်သက်ပြီးဘာကိုဦးစားပေးမလဲသဘောကွဲလွဲမှုတွေလည်းထုံးစံအတိုင်းပဲရှိနေတော့ဖြစ်ပါတယ် Republican ထက်လွတ်တော်အမတ် Mike Rounds ကအခုလိုပြောပါတယ
် Six times this body has been blocked
6ချိန်ရှိပါပြီကာကွယ်ရေးဌာနကိုငွေကြေးထောက်ပံ့ရေးအတွက်ဥပဒေတွေစဉ်းစားလိုက်အထက်လွှတ်တော်မှာဒီမိုကရက်တစ်ကောင်းကွက်ခဲ့တာ6ချိန်ရှိပါပြီကျွန်တော်တို့တပ်ဖွဲ့ဝင်တွေသူတို့တာဝန်ကိုထမ်းဆောင်နိုင်ဖို့အတွက်ထောက်ပံ့မဲ့အရေးကိုကောင်းကွက်ခဲ့ကြတာပ
ါဒီမိုကရက်ထက်လွှတ်တော်အမတ်ဒစ်ဒါဗင်ကလည်းအခုလိုပြန်ပြီးတော့တုံ့ပြန်ပါတယ
် If you want to increase defense spending
ကာကွယ်ရေးအသုံးစရိတ်ကိုခင်ဗျားတိုးကျင်နေဆိုရင်ကျွန်တော်ထောက်ခံပေးပေးပါမယ်ကာကွယ်ရေးနဲ့မသက်ဆိုင်တဲ့အသုံးစရိတ်တွေကိုလည်းအလားတူစဉ်းစားစေချင်ပါတယ်ဘာလို့ကာကွယ်ရေးနဲ့မသက်ဆိုင်တာတွေကိုလည်းတိုးကျင်တာလဲဆိုတော့ပညာရေးနောက်စင်းရဲနွမ်းပါတဲ့မိသားစုစားတော့ဆရာတွေအလုံးအလောက်ရှိဖို့လိုပါတယ် FBI ထောက်လှမ်းရေးဌာနကိုလည်းလောက်ငှအောင်ထောက်ပံ့ရပါလိမ့်မယ
်အစိုးရသုံးစိတ်ကိစ္စပါတီနီယက်စလုံးကတကားပိတ်ညှိနှိုင်းနေတာတွေရှိပေမဲ့လည်းထူးထူးခြားခြားသဘောတူညီချက်လက်တလုံးမှာထွက်လာဖို့တော့မမြင်ရသေးပါဘူးအထူးသဖြင့်ဇီကာဘိုင်းယက်စ်ပိုတိုက်ဖြတ်ရေးအတွက်ဗန်နာငွေထောက်ပံ့ရေးကဒီဆွေးနွေးမှုရဲ့ရလဒ်အပေါ်မှာမူတည်နေပါတယ်ဒီမိုကရက်ထက်လွတ်တော်အမတ်ဘီလ်နစ်ဆန်ကတော
့
ကျမရေးရရေးပေါ်ချင်းတွေရင်ဆိုင်ရနေချိန်မှာအရေးပေါ်လို့သဘောထားပြီးဖြည့်ရှင်းဖို့လုံမဲဆိုပြီးဝေဖန်ပြောဆိုသွားပါလေလွတ်တော်မတ်တွေထဲမှာရွေးကောက်ပွဲမတိုင်ခင်သတင်းပတ်တွေအတွင်းသူတို့ပြည်နယ်တွေမှာအာရုံစိုက်ချင်တဲ့သူတွေကတော့အစိုးရသုံးစိတ်ကိစ္စကြောင့်မဲဆွယ်စည်းရုံးမှုတွေအနောက်ရှက်ဖြစ်မှာမလိုလားကြပါဘူးအမြန်ဆုံးသဘောတူညီချက်ရစေချင်ကြပါလေဒါပေမဲ့လည်းအခုအချိန်ထိတော့ဘာဖြစ်လာမယ့်ဆိုတာကိုတိတိကျကျဘယ်သူမှမခန့်မှန်းနိုင်သေးပါဘူးRepublican ထက်လွတ်တော်မှာ Mitch McConnell ကတော့
When we reach an agreement we'll let you know.
ဘာတူညီချက်ရတဲ့အခါပြောပါမယ်လို့ပဲတုံ့ပြန်ပြောဆိုထားကြပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမတင်ကြီးထိုင်တဲ့အတူကိုသားညွန်ဦးစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းကိုနားဆင်နိုင်ကြပါပြီရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကမ္ဘာကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံပေါ်မှာလက်ရှိအစိုးရအသစ်လက်ထက်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရည်တည်ချက်နောက်မြန်မာနဲ့ကုလသမဂ္ဂဆက်ဆံရေးအခြေအနေကိုသုံးသပ်ဆွေးနွေးမှာပါ။ဘာကြောင့်လဲဆိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြာဆိုရှင်ဒီကုလသမဂ္ဂထွေထွေညီလာခံမှာအခုလာမယ့်ဗုဒ္ဓဦးနေ့စက်တင်ဘာလ27ရက်နေ့မှာမိကုံပြောကြားမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဒီအမျိုးသားပြန်လည်တင့်မြဲရေးနဲ့လူခွင့်အခြေအနေတိုးတက်ဖို့အတွက်ကုလသမဂ္ဂအနေနဲ့ကနှစ်ပေါင်းများစွာကြောင်တိုက်တွန်းလာတာပါ။ဒါကြောင့်မလို့ကုလသမဂ္ဂရဲ့ကျူးပန်းချက်တွေကအခုချိန်မှာတကယ်ပဲအရာရောက်လာပြီလား။နောက်ဒေါက်ဆန်းစုကြည်ရဲ့လက်ထက်ဒီကုလသမဂ္ဂနဲ့မြန်မာဆက်ဆံရေးအခြေအနေဘယ်လိုရှိမလဲဒါတွေကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မတ်တိန်နီဦးပါ။မတ်တိန်နီဦးကဆိုလို့ရှိ Free Thinker ဖြစ်ပါတယ်။ CSU Foreign အဖွဲ့ဝင်တူဖြစ်ပါတယ်။နောက်တူကတော့ကိုဘူဂျီဖြစ်ပါတယ်။ကိုဘူဂျီကတော့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးတင်မြန်မာနိုင်ငံရဲ့တွဲဖက်တွင်းမှုဖြစ်ပါတယ်။နှစ်ဦးစလုံးလေလိုင်းပေါ်မှာရှိပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးမတ်တိန်နီဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။မတ်တိန်နီဦးကြားပါလား။
โอเค
ရှင်มาสิครับโอเคคุณน่ะပြောလို့ပါအခုဒေါန်ဆန်းစုကြည်ကလာမဲ့ဗုဒ္ဓဦးနေ့မှာကုလသမဂ္ဂမှာမိကုံပြောကြမှာဖြစ်ပါတယ်ကုလသမဂ္ဂပြောမယ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တစ်လျှောက်လုံးမှာမျိုးသားပြန်လည်တင်မြင်ရေးနဲ့လူခွင့်ချင်းတွေတိုးတက်လာဖို့အတွက်စူးစမ်းတိုက်တွန်းခဲ့တာတွေဆောင်ရွက်ခဲ့တာတွေရှိပါတယ်ဆုံးဖြတ်ချက်ချခဲ့တာတွေရှိပါတယ်ခင်ဗျာအဲ့တော့အခုအစိုးရသစ်ကာလမှာအစိုးရသစ်လက်ထက်မှာကုလသမဂ္ဂရဲ့အနေအထားကအရင်အစိုးရနဲ့မတူပြောင်းလဲလာပြီလားအရင်သဘောထားတိုင်းမရလားဘလို့များသုံးသပ်မိပါလဲမတည်နေဘူး
โอเคสิมารู้ดีโหตัวกันน่ะก็สนิทเนี่ยก็ก็เนาะตัวอ่ะดิโหเฉยลงอ่ะลูกคุณนี่เกี่ยวกับหมู่ที่ในกิจการนี่ก็โซมแยกแค่ไปทุกทีดิเงินๆนี่กิจการสัญญานี่อินฟิวริตี้กิจการสัญญานี่มาဆိုแล้วติโหตลอดเลยยัดตีไปแค่ไปだใบเนี่ยอสูยะအဖြစ်ကြောင့်လည်းဒီအချိန်မှာတော့တို့ရတယ်အစိုးရတစ်တွေကိုမျှမန်းချက်ကြီးပုံရတယ်ရှိပြီးတော့အစိုးရတစ်ကိုဗမာလုံးမလဲစောင့်ကြည့်ပေးရဲဆိုပြီးတော့မှဟိုအရေးအစိုးရလောက်ဒီလောက်ပေါ့နော်ဟိုတကယ်ဝင်ဝင်တတိပေးတာတွေဟိုစောင့်ချက်တရှိပေးတာတို့ပေါ့နော်ဟိုဘာလို့ဟိုနည်းနည်းဖြည့်လျှော့ပေးထားတဲ့အကမြင်မိပါတယ်ဒါပေမဲ့ကျွန်တော်ရက်ဖြစ်စီရဲ့ဆိုဖဲရီထဲမှာလည်းဟိုဆွေးနွေးဖြစ်တာလေးတွေရှိပါတယ်အခုဒီမြန်မာနိုင်ငံရဲ့အကြောင်းလေးဟာဟိုတကယ်ကို transition ကာလာကိုရောက်နေတယ်ဒီချိန်မှာအကုန်လုံးကအစမ်းရှိတဲ့ပြလို့နှံကန်ကြောင်းမီတရားမျှတမှုတွေကိုပြလို့အကောင်းဆုံးအချိန်ကာလပေါ့နော်ဆိုတော့ကုလသမဂ္ဂကအချိန်လုံးသူဟိုနမူနာစာနမူနာပြခဲ့တဲ့ guideline တွေ principle တွေကို25နှစ်လုံးသူတိဆောက်ခဲ့တဲ့အရေးချင်းတွေကိုဒီချိန်မှာဟိုတိတိယောက်ယောက်တာအသုံးချပြီးဆိုရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့ကြောင်းလေးချင်းဟာအင်မတန်ကိုအောင်းသွားမယ်လို့ကျွန်တော်တို့ကလည်းမျှော်လင့်နေကြတာပေါ့နော်အထူးသဖြင့်ဒီလိုရေရင်ဖြစ်စဉ်ကာလတစ်လျှောက်မှာဟိုစစ်မှတ်ဖြစ်သွားတဲ့ဒေသတွေမှာအဲဟိုအရဖက်အခွဲစည်းတွေနဲ့ဒီလူလူအပေါ်မှာရှိခဲ့တဲ့အကျဉ်းချုပ်မှုကိစ္စတွေပေါ့နော်စစ်တပ်ထက်ကအကျဉ်းချုပ်တဲ့ကိစ္စတွေဒါတွေကိုလူ့ပြည်ရေးဆိုင်ဒီကနေ့ရင်းနှီးဖြစ်စမှာဖြစ်ပြီးဆွေးနွေးဖို့လို့ဆိုတာအင်တာနက်အရေးကြီးနေပါတယ်။ဒီ implementation ကို justice ကိုပြန်ရဖို့လို့ရှင်းအားဖြင့်လည်းကျွန်တော်တို့တူဦးနဲ့တူတိုင်းသားတွေကြားမှာရှိခဲ့တဲ့အခင်ညီဝဲမမှုတွေမယုံကြည်မှုတွေကိုပြန်တိဆောက်နိုင်မှာဖြစ်ပါတယ
်။
ဒါကြောင့်ဒီချိန်မှာတော့စာလုပ်တာကိုအရင်မျှော်လင့်နေပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာတန်ဖိုးမှုစနစ်တကျကျွန်တော်တို့လိုအပ်နေပါတယ်ရှင်။
ဟုတ်ကဲ့ခုနကမတ်တိန်နီဦးပြောသွားတဲ့ဆီမှာ impunity issue ပါဒီအရင်တော့ကလူခွင့်ရေးချိုးဖောက်ခဲ့တဲ့လူတွေကတာဝန်ရှိတဲ့လူတွေကင်းလွတ်ခွင့်ရနေတဲ့အခြေအနေပေါ့ကုလသမဂ္ဂတစ်လျှောက်လုံးတိုက်တွန်းတာပါဒါပေမဲ့လက်ရှိအစိုးရမှာဒီ policy ရှိရလားဗျမြင်ရတော့
အခုချီတော့ဟိုတိတိကျကျမမြင်ရသေးဘူးရှင်ဟိုမမြင်ရသေးတဲ့အချိန်ကိုဟိုနိုင်ငံတော်တိုင်းနိုင်ငံရဲ့မိန့်ခွန်းအရာရောပေါ့နော်ဟိုသမရမိန့်ခွန်းကြီးအရာဒီကုလသမဂ္ဂမှာစဉ်းစားဟိုသူတို့အပြင်မှာပြောတဲ့ဟာတွေအရာဟိုကျွန်တော်တို့ကစောင့်ကြည့်ပြီးကောင်းဆက်ဆရာရင်တော့ဟိုနောက်တောင်းမပြန်ကြီးတို့ဟိုစစ်တပ်ကိုဟို EC ပေါ့နော်တပ်တောင်းတပ်သားကြီးတို့ဟိုမှာစီးပွားရေးတိုးတက်မှာစစ်တပ်ကိုဆွေးဆောင်နေနေဆိုတာမျိုးတို့ဆိုတာတွေကအရင်ကိုဟိုဟိုပြောပြောင်းတဲ့သဘောလားဟိုတအားပြနေပါလေဟိုကျွန်မတမက်ကြပြီးတော့ဖြည့်ဆင်းနေဆိုရင်တကူတိတ်ကြီးကျွန်မတို့မကြည့်ရဘူးရှင်ပေါ့နော်အဲ့ဒါတည်းကျွန်တော်ပြင်ဆင်ဖြည့်မိနေပါလေ
ဟုတ်ကဲ့မတ်တိန်နီဦးလေးလိုက်ပေါ်မှာခဏနေပြပါခင်ဗျကျွန်တော်ကိုဘူကြီးကိုဖိတ်ခေါ်ကြပါလေကိုဘူကြီးကြားပါလားခင်ဗျဟယ်လိုကိုဘူကြီးကြားပါလား
ပါလ
ေအကူကြီးဟုတ်ကဲ့အခုတန်းကတော့မတ်တိန်ယူဆွေးနွေးထားတဲ့ချက်ပေါ့ကျွန်တော်မေးချင်တာတခုကဒေါန်ဆန်းစုကြည်အခုအနောက်နိုင်ငံတွေအမေရိကန်ကောဥရောပကောခီထွက်ပါတယ်အခုဆိုရင်ကုလသမဂ္ဂရောက်နေပါပြီအဲ့တော့ तू ထွက်သွားတဲ့ချက်လုံးမှာ तू အစိုးရတက်လာပြီးရဲ့နောက်ပိုင်းမှာ
အမေရိကန်ကလည်းအခုစဆန်ရှင်တွေအားလုံးတော်တော်များများရုပ်သိမ်းမှုပြင်နေပါပြီ။နောက်တစ်ဖက်ကဥရောပဆိုလည်းသူတို့ဘက်ကပို့ပြီးတော့ယင်းနီးနီးဆက်ဆက်ဆံမှုတွေပြင်နေပါပြီ။အဲ့တော့ဆိုလွယ်ကတစ်ချိန်တုန်းကမြန်မာစူရောက်ကိုမြန်မာနိုင်ငံကိုသူတို့ PR ဇုံတရားပေးမှုတွေကရှော့ချလိုက်တဲ့ပုံစံဖြစ်သွားကုလသမဂ္ဂအပတ်မှာကောအလားတူမြန်မာနိုင်ငံနဲ့ပတ်သက်လို့အရင်တော့ရှိနေတဲ့ PR တွေညော့သွားမလားအခုနေထားဘယ်လိုသုံးသပ်မိပါလဲ
။ကုလသမဂ္ဂဆိုတာကဒီနိုင်ငံတကာရဲ့ကောင်းဆောင်လေးသူဘောမီဖွဲ့စည်းကြတဲ့အဖွဲ့ဖြစ်ပါလေ။ဒါတို့တော့ကျွန်တော်တို့ဒီကိစ္စကိုသွားမြင်ရမယ်။တခုကအရင်တော့ကကုလသမဂ္ဂကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ PR တွေပြေဖို့လှုပ်ဆောင်နေတယ်ဆိုတော့ကလည်းဥပမာဥရောပသမဂ္ဂပေါ့။ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးမချက်တွေကိုအကြမ်းရေးနေရှိတယ်။အကြမ်းရေးပြီးတဲ့အခါမှာအမေရိကန်အစိုးရနဲ့ညှိတယ်။ညှိပြီးတဲ့အခါမှာအမေရိကန်အစိုးရလည်းသဘောတူပြီးဆိုလို့ရှိရင်တခြားဒီနိုင်ငံတွေနဲ့ဆက်ပြီးတော့ညှိရပါတယ်။နောက်ပြီးဆုံးအချိန်ကတော့မြန်မာနိုင်ငံမြန်မာအစိုးရနဲ့ညှိရတဲ့အခြေအနေမျိုးတွေရှိပါတယ်။ကျွန်တော်ဒီကုလသမဂ္ဂမှာလုပ်ရုံးလုပ်ဖြစ်ပါတော့ဆိုတော့အခုတော့ကျွန်တော်တို့ကြားထားသမျှကတော့ဥရောပသမဂ္ဂကနေပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုချလိုက်ရှိတဲ့တတိယကော်မတီပေါ့အဲ့တတိယကော်မတီကမြန်မာနိုင်ငံလူ့ပွင့်ရေးခြေရင်းနဲ့ပတ်သက်ပြီးတော့တိုးတက်လာတဲ့အရေးအယံတွေတွေ့နေတဲ့အတွက်သူကဒီနှစ်ကိုမတင်တော့ဘူးဆိုပြီးတော့သူတို့ကပြောထုတ်ပြောလာတာရှိပါတယ်ရှိတဲ့အတွက်ဟိုကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖိအားပေးမှုတွေကရောကျသွားမယ်လို့တော့ကျွန်တော်တို့အကြမ်းကြီးခံမှန်းလို့ရပါတယ်ဒါပေမဲ့ဒီအမေရိကန်အစိုးရရဲ့ဒီကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားကိုဘယ်လိုရှိမလဲဆိုပြီးမေးကြည့်တဲ့အခါမှာတော့သူတို့ကတော့ဆွေးနွေးနေတော့မယ်ဆိုပြီးတော့ကျွန်တော်တို့တော့ကြားထားတာရှိပါတယ်။ဒါပေမဲ့တေချာတာကတော့တကယ်တကြက်ကော်မတီမှာတင်သွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးမချက်တွေကိုဥရောပသမဂ္ဂကမတင်တော့ဘူးဆိုလို့ရှိရင်ဒီဆုံးမချက်ကကျွန်တော်တို့ကမချတော့မယ့်အနေအထားမျိုးကိုတော့ရှိတယ်လို့ကျွန်တော်တို့ကမန့်လို့ရပါတယ
်။ဟုတ်ကဲ့တစ်ဆက်တည်းကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook မှာသရရှင်တူမှတ်ချက်ရေးပါတယ်နီဆိုရသရရှင်မှာသူကတော့အဲ့မှာရေးထားလေကျွန်တော်အခုဖတ်ပြအောင်မယ်နှစ်စဉ်ကျင်းပတဲ့ကုလသမဂ္ဂထူရင်ညီလာခံကော်မတီအစည်းအဝေးတွေမှာတဲ့ EU ဥရောပသမဂ္ဂကဥဆောင်ပြီးတော့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုတင်သွင်းဆွေးနွေးလေးရှိပါတယ်အခုနေ့မြန်မာနိုင်ငံပေါ်မှာဆုံးဖြတ်ချက်တွေဆက်မချနိုင်ရင်တော့မြန်မာနိုင်ငံမှာလူ့ခွင့်ရေးတိုးတက်အောင်ကြိုးပမ်းအားထုတ်မှုတွေကိုအားလျော့စေလိမ့်မယ်လို့ဥရောပမြန်မာကွန်ရက်ကဝေဖန်ထောက်ပြပါတယ်ဆိုပြီးတော့သတင်းကိုသူပြန်ရေးထားတာထင်ပါတယ်သူကရေးထားထားပါတယ်အဲ့တော့အဲ့ဒါနဲ့တစ်ဆက်တည်းကျွန်တော်ကုဘူကြီးကိုမေးလိုက်ချင်ပါတယ်ခုနသူရေးထားသလိုပဲအဲ့လိုမျိုးမြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂဆုံးဖြတ်ချက်တွေဆက်ပြီးတော့မချနိုင်ဘူးဆိုရင်မြန်မာနိုင်ငံလူ့ခွင့်ရေးချင်းတွေကတိုးတက်ဖို့ကြိုးပမ်းအားထုတ်မှုတွေအားလျော့စေလိမ့်မယ်လို့ဝေဖန်မှုအဲ့ဒါမှန်ပါသလားဟုတ်နှစ်ခုတော
့ရှိတာပေါ့ဒီကျွန်တော်တို့အရင်တုန်းကမြန်မာနိုင်ငံအတွင်းမှာဘာမှမလုပ်နိုင်တဲ့အချိန်မှာကျွန်တော်တို့ကနိုင်ငံက PR တွေကိုပို့ပြီးတော့ဟိုအားကိုရတယ်ပို့ပြီးတော့အဲ့ပုံမှာပုံတီးပြီးတော့လောက်ရတာရှိတယ်အခုချိန်ကတော့ဒီနိုင်ငံတော်အတိုင်းပင်ပုံကိုဖြစ်တဲ့ဒေါက်တာဆန်းစုကြည်ကိုရင်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုမချဖို့လို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆန်ရှင်တွေကိုရုပ်သိမ်းပေးဖို့ဆိုပြီးတိုးဆုံနေတဲ့အခါမှာနိုင်ငံတော်ကတော့ဒေါက်တာဆန်းစုကြည်ရဲ့စကားကိုနားထောင်တာဖြစ်ပါတယ်ဒါပေမဲ့ဒီပြည်ညတဲ့မှာမြန်မာနိုင်ငံမှာဖြစ်နေတဲ့လူပွင့်ချုပ်ပေါင်းမှုတွေကယနေ့ချိန်ကြီးကတော်တော်ဆူဆူပေါ်ပေါ်ဖြစ်နေသေးပါဆိုတော့အဲ့ဒီခါကျတော့ဒီနိုင်ငံတော်ရဲ့အတိုင်းပင်ကပုံပေါ်မှာတော့ပို့ပြီးတော့လုံးကျေးရတော်ဝင်ရှိသွားတယ်လို့ကျွန်တော်တို့ထင်ပါတယ်ဆိုတော့အခုဆိုတဲ့ခါကျတော့မြန်မာနိုင်ငံအတွင်းထဲမှာပဲမြန်မာနိုင်ငံရဲ့ပြဿနာတွေကိုမွားရီအချင်းချင်းစုပြီးတော့ဖြေရှင်းနိုင်တယ်ဆိုရင်တော့ဒါအကောင်းဆုံးပါအရင်တော့ဖြေရှင်းနိုင်ခွင့်မရှိတဲ့အခါကျတော့ဒီနိုင်ငံတကာရဲ့အကူအညီတွေကိုကျွန်တော်တို့ယူနေရတာပါအခုလိုမျိုးနိုင်ငံတော်အတိုင်းပင်ရဲ့ဆုံးဖြတ်ချက်ကနိုင်ငံတွေမှာဖြစ်နေတဲ့ပြဿနာတွေကိုမြန်မာတွေအချင်းချင်းစေချာတွေ့ဆုံဆွေးနွေးနိုင်တဲ့အခြေအနေတွေဖြစ်အောင်တော့နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ကဖန်တီးပေးနိုင်မှာဆိုရင်တော့ဒါမြန်မာနိုင်ငံအတွက်ကုန်သိက္ခာတည်ဆည်တဲ့အကူဖြစ်သလိုပြဿနာတွေကိုပုံပြီးပြေလည်စေနိုင်မဲ့နည်းလမ်းတွေဖြစ်ပါတယ်။အဲဒီအတွက်ကျွန်တော်တို့ကတော့ဒီအခြေအနေပေါ်မှာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကဘလို့နည်းလမ်းတွေနဲ့ဆက်ပြီးအလုပ်လုပ်မလဲ။ကျွန်တော်တို့ကလည်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကခိုင်းစီလာတဲ့ကိစ္စတွေကိုကျွန်တော်တို့ကဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတော့ကျွန်တော်တို့စဉ်းစားနေပါတယ်။အဲလိုပူးပေါင်းဆောင်ရွက်ခြင်းအားဖြင့်တိုင်းပြည်ရဲ့ပြဿနာတွေကိုပုံပြီးပြည်ထောင်စေပို့လေပြည်ပို့ပြီးပြည်ထောင်စေမှာပါ
။ကျွန်တော်တစ်ဆက်တည်းကုဘူကြီးကိုမေးချင်ပါတယ်။အခုဒေါ်ဆန်းစုကြည် NLD ဦးဆောင်တဲ့အစိုးရတက်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူခွင့်ချင်းတွေကအရင်ကာလတက်ဆိုင်ရင်တိုးတက်လာလားတက်နေလားနောက်ဆုတ်သွားလားဘယ်လိုအနေအထားမျိုးသုံးသပ်နိုင်ပါလဲ
။အခုကတော့ကျွန်တော်မြန်မာနိုင်ငံမှာရာဇဝတ်မှုတွေကလည်းတိုးပေါ်လာတာရှိပါတယ်။အဲ့လိုပဲနိုင်ငံရေးအခြေအနေကတ္တနာတွေကလည်းဆက်ပြီးရှိနေတော့ပဲပြည်တွင်းစစ်အချိန်ကလည်းဆက်ပြီးတော့တဖြည်းဖြည်းနဲ့တိုးတက်လာဟိုတိုးပေါ်လာတာရှိပါတယ်။ဒါမှမဟုတ်ကြည့်ရအောင်ပြီတော့ကျွန်တော်မြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေကတိုးတက်လာတာမျိုးတော့မရှိသေးဘူးလို့ကျွန်တော်တို့ခံမှန်းလို့ရပါတယ
်။ဟုတ်ကဲ့မတ်သိနေဘူးအမြင်နဲ့သိချင်ပါတယ်ခင်ဗျာလူ့ခွင့်ရေးအခြေအနေကအစိုးရတက်လက်ထက်မှာဘယ်လိုများသုံးသပ်မိပါလဲ
။ဟုတ်ကဲ့ဟိုမတိုးတက်မှုဟိုလည်းမမြင်ရသေးပါဘူး။နောက်တစ်ခုကတိုးတက်ဖို့
လောင်နိုင်ခြင်းရှိပါတယ်စူးစမ်းလုံဆောင်ပြီးပါတယ်ဆိုရဲဟိုအစိုးရရဲ့လုံဆောင်မှုကြီးပေါ့နော်ဒါအစိုးရလုံဆောင်မှုပေါ်မှာဟိုပြောမလို့ချက်ပေါ့လူခွင့်ရေးရှိနေတော့တိုးတက်လာနိုင်ပါလားဒီဟာလေးကခရင်တီဖြစ်နိုင်ပါလားဆိုရဲအရေးယောင်မျိုးလဲကျမတို့မတွေ့ရသေးဘူးရှင်ပုံပွင့်လေးလေးပြောရရင်တော့လေအဲတချို့တော့အမှုတွေမှာဆိုရင်အစ်မအခုအများစုဖြစ်လာတာကတငံတကိမှုတွေပေါ့နော်တငံတကိမှုတွေများစုဖြစ်လာတယ်ဟိုနောက်ပြီးတော့တငံတကိမှုအဖြစ်ကို domestic violence အများစုဖြစ်လာတယ်ဒါကတနာတနာချင်းမှာကိုဒီရဲတဲ့နှစ်တန်းပေါ့နော်ရဲ police case မှာဟိုတိုးတက်မှုတွေအားများလာတာကိုရဲဌာနတွေကလည်းပြောနေပါတယ်ဒါပေမဲ့အဲ့ဒါလည်းလိုအပ်တဲ့ဥပဒေပြူကြီးပေါ့နော်ဟိုလိုအပ်တဲ့အရေးယူဆောင်ရွက်ခြင်းတို့ကိုဟိုတစ်စက္ကန့်ဟိုသူတော်မှာဒါကမှကိုမထက်သေးဘူးပေါ့နော်အဲ့လိုမျိုးနှစ်တော်ကိုယ်စားလှယ်တွေကလည်းပဲဟိုတခြားသောအရေးကိစ္စတွေကိုလည်းစဉ်းစားနေတယ်။သူစဉ်းစားချက်တွေထဲမှာလူခွင့်ရေးရှုထောင့်ကနေဖြည့်ရှင်းရမယ်ဆိုတဲ့အချက်အဲ့ရှုထောင့်ကနေတင်ပြတာလေဆိုတဲ့အစိုးရချက်တွေလည်းကျွန်တော်တို့တခါမှမတွေ့ရသေးဘူးပေါ့နော်။ဆိုတော့ဆိုရတဲ့ကတိကာလလှုပ်ရှားမှုဟိုဒီလှုပ်ဆောင်ချက်တွေမှာလူခွင့်ရေးတိုးတက်အောင်ကြိုးပမ်းပါတယ်ဆိုတဲ့ဟိုအာမခံချက်မျိုးကိုကျွန်တော်တို့မမြင်ရသေးဘူးရှင
်။ဟုတ်ကဲ့ခင်ဗျာ
။ဆိုတာကတော့ဆိုဆိုးနေပါတယ်ရှင်
။ဟုတ်ကဲ့မတ်တိန်နီဦးရောကုဘူကြီးရောလီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တို့ရှင်သူကိုလှည့်ပေးချင်ပါတယ်။အရင်ဆုံးအကိုမင်းမင်းမြန်မာနိုင်ငံကပါကိုမင်းမင်းဆွေးနွေးမေးမြန်းလို့ရပါပြီ
။ဟုတ်ကဲ့ရှေ့ကလူတွေပြောသွားတာကိုတော့တော်တော်များများဆုံးသွားပါပြီ။ဒါပေမဲ့ဟိုပြောချင်တာကပေါ့နော်။အခုကဟိုဒေါ်စန်းစုဒီကိုလည်းကျွန်တော်တို့ကအခုချိန်မှာသွားသွားပြီးတော့ပြားပေးလို့မရဘူးလေဗျာ။ဘာဖြစ်လို့တော့ဒီကနေသားကဟိုကျွန်တော်ပုံဝင်နေနေဟိုပါပေါ့နော်။နည်းနည်းလေးဟိုဒီလိုပြောမယ်ဆိုကြဟိုတက်မတော်ဘက်ကလည်းဟိုလူလာလာပါအောင်မှလည်းဖြစ်မအောင်အဲ့ဒါအဓိကတော့တက်မတော်ကလူလာလာမပါလည်းနဲ့ဟိုဒေါ်စန်းစုကြည်ကဘယ်လောက်ကြီးပဲသူကလုပ်ပေးခြင်းနဲ့ဆက်ရှိနေတယ်အာမီတိုင်းကနေပြီးတော့ဟိုကန့်လန့်ဒီကန့်လန့်လို့ဒါကျွန်တော်ရှင်းရှင်းပြောတာပါနော်ဟိုကန့်လန့်ဒီကန့်လန့်လုပ်နေနေဆိုရင်ဒါသူ့မှာလုပ်ကတာဒီကန့်လန့်ပဲဖြစ်တာနော်အဲ့အဲ့လိုမျိုးတော့ရှိတာပဲနော်အဲဟိုသူကကြီးပဲကောင်းအောင်လုပ်ပေးခြင်းခြင်းတွေနဲ့ဟိုကြည်ရင်းမှာကဘယ်လိုမှဟိုဟိုဆိုတော့သူကြီးနိုင်လို့မရဘူးပဲဟိုပါပဲဗျာဟိုသူသခိုင်ရေးခြင်းပဲကြည့်တော့ဗျာဟိုဖြစ်နေကြတာသူကောမန်းနေမျိုးမျိုးပြေးနေကြတယ်ပေါ့နော်ဆိုတော့အဲ့ဒါကြီးကဘာလဲဆိုတော့သူတော့အကူအညီပြောနေပေါ့ဟိုခေါင်းဆောင်ပိုင်းကြီးထိတ်တိုက်ရင်းဆိုင်ဖြည့်ရှင်းရမယ့်ပြဿနာကြီးပေါ့နော်ဒါကျွန်တော်တို့အမြင်ကအဲ့လိုမြင်တာပေါ့ဟောနော်ဟိုခေါင်းဆောင်ပိုင်းကြီးရင်းဆိုင်ဖြည့်ရှင်းမယ်နဲ့သူတော့ပြောတယ်ဒီဘက်ပေါ်မှာနိုင်ငံရေးပဲဗျာဟိုပုံမလေးဒီဟိုဒါကများဟိုဒီဒေါ်လာအိမ်မောင်ရှိတယ်ဗျာဒါဥပမာပေါ့နော်ဟိုတော့ဒီချိဒါတွေတော့ပုံမလေးဒီဘက်ပေါ်မှာဒီကျွန်တော်ကကျမတို့ကဘာလုပ်ပေးရမလဲကျွန်တော်ဘာသိရှင်းလဲဒါပုံမလေးပြောဗျာဒါတော့ဒီလိုမပြောလဲတပောက်အပောက်ဆက်ဆွဲပြီးကြောက်ပုံမလေးမင်းတော်ချပြတော့မှန်တယ်သူ့ဒီမဲ့လေသူ့ကပြောလို့ပေါ့နော်ဟိုကိုယ်ပြည်ရင်းအရေးခင်းရဟိုဒီပအကြောင်းအရာတွေဝင်ရောက်ပြတ်လာတယ်မျိုးကြီးပြတ်တတ်တာပေါ့နော်အဲအဲ့လိုမျိုးလေးပေါ့
ပြောလို့
ဒုပေးတူတာကျွန်တော်တို့ဒီတက်မတော်အွားကြီးတော့ကြီးပဲကောင်းအောင်လုပ်ပေးနေတယ်ဒီဒီမှာရှိနေတဲ့အာမီတိုင်းလေးရရှိတဲ့အဖွဲ့ကြီးတွေအားလုံးကသူ့ပေါ်လဲဝိုင်းဝန်းပြီးတော့ထောက်ပံ့ပေးမှလေဒီလဲထုတ်ပေးလို့ရမယ်လို့ပြန်ပါတယ်နော်
ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါဒီလိုင်းပေါ်မှာတော့ခဏနေပေးပါအောင်ကျွန်တော်မတ်တိန်နီဦးကိုကိုမင်းမင်းဆွေးနွေးသွားတာနဲ့အချက်တင်ပတ်သက်လို့ပြန်မေးချင်ပါတယ်ခုနကကိုမင်းမင်းပြောသွားတာစစ်တပ်ကလိုက်ပါမှုမရှိတဲ့ခါကျတော့စစ်တပ်ကိုစီးရုံးနေတဲ့အချိန်ကာလသူနားလဲပေးဖို့ဆိုတဲ့အမြင်မတ်တိန်နီဦးရဲ့အမြင်ရောကိုမင်းမင်းဆွေးနွေးပေါ်မှာဘယ်လိုများမြင်ပါလဲ
ဟုတ်ကဲ့ရှင်စစ်တပ်ကိုဟိုစစ်တပ်ကငဘူရဲကသူတို့ရဲ့ဟိုစစ်တပ်ကရည်တည်ချက်နဲ့စစ်တပ်ကစစ်တပ်စစ်လို့ရရှိရေးဆိုတဲ့ဟိုကတခါမှမပြောင်းခဲ့ဘူး။ပြောင်းတယ်လို့လည်းသူတို့တခါမှအရေးကြောင့်လည်းမပြောင်းခဲ့ဘူးပေါ့နော်။ဆိုတော့ဒါကိုတိတိကျကျနဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရမယ်ဒီစစ်လို့ရနဲ့အတူတူတွဲပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအောက်ထဲမှာလည်းအစိုးရဖက်လုပ်တော့မယ်ဆိုကြတဲ့ကဒါဒီကျူတီကြီးစင်မှုရှိလာရတော့မယ်ဖြစ်ဖြစ်တယ်။ဟိုထူးပြီးတော့မှဒီခွေဒီတက်နဲ့တော့ဟိုခွေဒီဟိုခွေနဲ့ကျော်ဆိုပြီးတော့လိုက်ရောဒီကလေးကိုမုံပေးချော်တယ်လို့မျိုးနဲ့ချော်ပြီးဆက်ဆောင်ရမှာမျိုးဟုတ်ပါဘူး။ဒါဒီနိုင်ငံတော်ရဲ့စနစ်တစ်ခုကိုတည်ဆောက်တာဒီစနစ်တစ်ခြားနဲ့ဘူပေါ်မှာရက်တည်ပြီးတော့ဆက်ဆောင်စီရင်တဲ့ဒီနိုင်ငံရဲ့အခြေအနေနဲ့ဟိုအတိုက်လိုက်ပြီးချော်ရမျိုးနဲ့လုပ်ခဲ့အစိုးရစနစ်ဆိုရင်ဒါကျမတို့လူတွေနဲ့ခိုင်မာတဲ့ဒီမိုကရေစီဆိုတာစနစ်ကမှမဟုတ်ပါဘူး။ဒါကြောင့်မို့လို့စစ်အစိုးရကစစ်တပ်တွေပဲနေနေဆိုရင်ဒီက85ရာခိုင်နှုန်းတော့အရက်ထက်အစိုးရကနေပြီးတော့ ဒီ2008ခုနှစ်ဦးအောင်မှာကိုပဲစစ်အစိုးရကမူလိုက်လာလိုက်ပါပြီးတော့တော်ဝင်လာနိုင်တဲ့ကောင်းလန်းကောင်းတွေကိုဒီထင်ရမှာဖြစ်ပါတယ်အခုလိုမျိုးဆန်ရှင်တွေရှော့လိုက်တဲ့စီးပွားရေးတိုးတက်လာခြင်းအဖြစ်စစ်အစိုးရကလည်းစိတ်ယုံကောင်းမှာပေါ့သူတို့ကလည်းစီးယုံလို့ကောင်းမှာပေါ့ဆိုတာဒီကအခွင့်အလမ်းအားဖြင့်နိုင်ငံတော်ကနေပြီးတော့စစ်တပ်ကိုလက်သေးနဲ့ယူလို့နေတဲ့လူကိုဖြစ်နေပါလေရှိအဲ့ဒီအစားပိုကောင်းနဲ့လွတ်တော်လင်းကြီးများတွေနဲ့ကုန်းဆက်ငါရတဲ့ရုံတော့ space ကနေနိုင်ငံကြီးအားဖြင့် facility ချတော့တိုက်ပွဲဝင်နေ free ပေးနေဆိုရင်ဒါကျွန်တော်တို့ကလည်းအရင်ကိုဟိုအားကိုးညွှန်နေပြောမိနေမှာပါရှင
်။
အခုဆိုတော့စစ်တပ်ကလုပ်တဲ့အမှုတွေပေါ့နော်ဥပမာဟိုတက်လောကဟိုတက်သားတစ်ဖက်ကနေပြီးတော့စစ်သားတစ်ဖက်ကနေပြီးတော့အရက်သား၄ယောက်ကိုတတ်လိုက်တဲ့အမှုကိုဖုံးထားတယ်။နောက်ဆုံးပေါ်သွားတယ်။ပေါ်ခဲ့ချိန်ကျတော့လူ၄ယောက်ကိုတက်တာ1500ခန့်ချလိုက်တယ်။ဆိုတော့ဒါဒီဟိုတော်တော်ကိုမမျှတနိုင်ဘူးတရားစီရင်ရေးကစံမှန်ကန်ကန်မလုပ်နိုင်ဘူးဆိုတာထောက်ပြနေတယ
်ဆိုတော့
ဟိုတရားစီရင်မှန်တယ်ရောအုပ်ချုပ်ရေးမှန်တယ်ရောဟိုအမှန်က
ဟုတ်ကဲ့ပါမတင်နေဘူးကျေးဇူးပါခင်ဗျာကိုမင်းမင်းဘာပြန်ပြီးတော့မတင်နေဘူးဆွေးနွေးသွားတဲ့အပေါ်မှာဇုံတရားဘာများပြန်ဆွေးနွေးမင်းများလို့လားရှိပါလဲ
ဟုတ်ကဲ့ဟိုမတင်ရင်ဆွေးနွေးသွားတာကောင်းပါတယ်ဒီပြောတာလေးရတယ်ဒါရတယ်အမှန်တရားတွေပဲလေဆိုတော့ပြောလို့ပေါ့ဟိုတက်ကရင်းရနေပြီးတော့လူလူလားလားလေးနဲ့ဝိုင်းဝင်းပြီးတော့အခွားကြီးကိုပြင်ပြီးပေးမယ်ဆိုရင်တော့ဗျာပို့ပြီးတော့ easy ဖြစ်တာပေါ့နော်ဘုရားကဟိုအပြင်မှာရောကြုံပြနေတယ်ဗျာအတွင်းမှာအရင်ထဲမှာကဟိုငမကြိတ်ငူချထားတယ်လူဖြစ်နေတယ်ဆိုရင်တော့လွတ်ကြတာဟိုအဓိကတက်ပဲဗျာတက်ကအဓိကမင်းပဲလေဗျာတခြားနေဟာတွေကတခြားဒီဟိုတော်တော်မှတက်တက်တဲ့ဟာတွေကတိတ်ဝေးမကြည့်တော့အဲ့တော့တက်ကလူလာလာလေးဒါဘွားကြီးပေါ်ဆောင်ရွက်ပေးမယ်လူလာလေးပါမယ်ဆိုရင်ကျွန်တော်နိုင်ငံငင်းရဖို့ကတကယ်လေးပါဗျာကျွန်တော်ကအဲ့လိုမြင်တယ်နော်ဟုတ်ကဲ့
ခုနကဒါပေမဲ့မတ်တေနီဦးပြောသွားတဲ့ဆွေးနွေးရတဲ့ချက်ထဲမှာလဲတက်ကိုခုနလိုမျိုးမုတ်ပေးလို့စီယုံလာတဲ့ဆာလို့ရှိရင်အာတေချာဥပဒေကြားနာစီမင်းတကြနဲ့ကင်တွယ်တင့်နေဆိုတဲ့အမြင်လည်းရှိပါတယ်ကိုမင်းမင်းရဲ့အမြင်ရော
အဲ့အားလေဗျာဟိုလူပြောမယ်ဆိုသူတို့ကဗျာဟိုဒီမဖြစ်တာလို့ပါဗျာလက်ရှိဆိုကျွန်တော်တို့ဟိုဒီ election ကိုသူတို့ကဟိုမိုင်းလက်ဖြစ်သွားလို့ဒါသူတို့ဟိုလက်ပိုက်ကြည့်နေရတာဗျာဟိုသူတို့မှာအခုဒီရင်ထဲမှာကျင်းမမကြည့်ရအဲ့လိုမျိုးတွေမဖြစ်တင်တော့ဘူးပေါ့ဗျာ new generation တွေအများကြီးကြီးတင်နေပေါ့ဗျာဒီချိန်မှာအားလုံးက harmony ဖြစ်ဖို့လိုနေပြီးစီးလုံးရှိဖို့လိုနေပြီးကျွန်တော်မြင်နေပေါ့နော်အချိန်အတိတ်မရလို့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးပါအာကျွန်တော်နောက်ထပ်တော့ရှင်အာဒီ line ဘောကကြာသွားပါတယ်မအူအဲ့တော့နောက်တစ်ယောက်ကိုဘိုးကြီးကိုပဲကျွန်တော်ပြန်ပြီးတော့ဖိတ်ခေါ်ကြင်ပါတယ်ကိုဘိုးကြီးအကျွန်တော်တစ်ချက်ကုလသမဂ္ဂဘက်ကိုပြန်လှည့်ကြပါလေကုလသမဂ္ဂကမျိုးသားပြန်လည်သိမြင်ရေးနဲ့လူခွင့်ရေးအခြေအနေတိုးတက်လာဖို့ကိုဗျိုင်းတူတောက်လျှောက်လုံးမြန်မာနိုင်ငံဒီမိုကရေစီရေးအတွက်သူတွန်းလာခဲ့တာပေါ့နော်အခုအခြေအနေမှာတော့မြန်မာနိုင်ငံဘက်ကခုနဆွေးနွေးနေကြလို့မျိုးသားပြန်လည်သိမြင်ရေးကိုပို့ပြီးတော့ဇောင်းပေးနေတယ်လို့ဖြစ်နေတယ်ဗျအဲ့တော့လူခွင့်ရေးအခြေအနေကစိုက်လိုက်မှရောက်နေပြီလားကိုဘူကြီးအမြင်သိကြပါလေဟိုလက်တ
လုံးအနေထားရတော့ကျွန်တော်တို့ဒီနိုင်ငံတော်အစိုးရကိုယ်တိုင်ကလူခွင့်ရေးကိုသိပြီးတော့ရေးသေးတာမျိုးကိုကျွန်တော်မတွေ့ရဘူးကြရဆင်ကောင်းကြပါလူခွင့်ရေးနဲ့အမျိုးသားပြည်နယ်တင်မဲ့ရေးဆိုတော့ချက်တူကြပါတယ်လူခွင့်ရေးချင်တွေထုတ်တယ်မရှိပဲနဲ့အမျိုးသားပြည်နယ်တင်မဲ့ရေးပြင်မြောက်ဖို့ဆိုတော့လည်းအတော်လေးကိုခက်ခဲတဲ့ကိစ္စပါဘာဖြစ်လို့လဲဆိုတော့တိုင်းရင်းသားတွေကိုစစ်တိုက်နေမယ်တိုင်းရင်းသားတွေကိုမတရားကျင့်လုပ်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတိုင်းရင်းသားတွေရဲ့ယုံကြည်မှုတိုင်းရင်းသားတွေနဲ့ပြည်နယ်ပြည်မြောက်မှုဆိုတော့ကအတော်လေးခက်ခဲတဲ့ကိစ္စပါဆိုတော့အဲ့လိုမလုပ်ဘဲနဲ့ကျွန်တော်တို့ကပြည်ရင်းဒီစစ်ဖြစ်နေတာအနေဆုံး ceasefire ပေါ့နော်အတွေ့အကြုံဆက်ရည်လေးလုပ်မယ်စကားထန်ကုန်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ပြည်ထောင်စုကပုံပြီးပြည်နယ်နိုင်မဲ့လမ်းကြောင်းကိုရောက်မယ်နောက်တစ်ခုကလူ့ခွင့်ရေးချိုးဖောက်မှုတွေအကုန်လုံးကိုရက်တန်းကရက်ဖို့လိုပါတယ်အဲ့လိုရက်တန်းကရက်ဖို့အတွက်ကိုကျွန်တော်တို့နိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းဒီနိုင်ငံတော်အစိုးရအနေနဲ့ကလက်မှတ်ထိုးဖို့လိုအပ်တာတွေရှိပါတယ်ဥပမာနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးလိုကိစ္စမျိုးဖြစ်စဉ်မျိုးဆိုင်ရာကိုစတင်တဲ့စာချုပ်စာတမ်းတွေလိုမျိုးကိုလက်မှတ်ထိုးမယ်ဆိုလို့ရှိရင်အစိုးရအနေနဲ့နိုင်ငံတကာကိုလည်းဒီလူ့ခွင့်ရေးချင်နေတဲ့တိုးတက်ဖို့အတွက်အလေးပေးပြီးတော့ဆောင်ရွက်နေတဲ့ဆိုတဲ့သဘောမျိုးတက်တက်ရရောက်တယ်လို့မြန်မာနိုင်ငံထဲမှာလည်းဒီအစိုးရနဲ့ဓာတ်မုံမုံစစ်တပ်နဲ့အစိုးရနဲ့ဂျာရဲကဆက်ဆံမှုတွေမှာလည်းဒါတွေကပုံပြီးအထောက်အကူဖြစ်နိုင်တဲ့အလားအလာတွေရှိပါတယ်။အဲ့တော့ဒီလိုလူမျိုးကိုအစိုးရကလှုပ်ဆောင်ဖို့တော့လိုပါတယ်။အဲ့လိုမလှုပ်ဆောင်ဘဲနဲ့လူ့ခွင့်ရေးချင်နေတွေကိုတိုးတက်အောင်လုပ်မယ်လို့မပြတ်သားပဲနဲ့တော့ကျွန်တော်တို့ကလူ့ခွင့်ရေးချင်နေတွေကလည်းဆိုးရွားနေတဲ့အခါကျတော့ဒီအစိုးရကလူ့ခွင့်ရေးချင်နေတွေကိုလေးထားပါတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့လည်းပြောဖို့အရန်ခက်ခဲပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တော့ရှစ်တူလေးတိုင်းမပြောင်းရောက်လာပါဘူးမအူးကြပါလားထိုင်းနိုင်ငံကမအူးဆင်းနေလို့ရပါတယ်မင်းမြန်ကြီးမင်းမြန်လို့ရပါတယ်ကုပူကြီးရှိပါတယ်မတ်တိန်နေဦးရှိပါတယ
်ဟုတ်ကဲ့အခုလိုမျိုးပေါ့နော်ကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံပေါ်မှာပေါ့နော်အဲ့လိုဖိအားပေးမှုတွေကြောကြားမလားဆိုတဲ့အခါမှာမြန်မာနိုင်ငံနေနဲ့ဆိုရင် အခုသူတို့ပြောတဲ့ရှေ့ပြောင်းလို့ရှေ့ပြောင်းရှေ့ပြောင်းချိန်ချနိုင်နေထိုင်ညားရဲ့လို့ဟိုတက်တက်မမတ်မရှိလဲနဲ့ပေါ့နော်ဝင်ရောက်လာတဲ့ရခိုင်ပြည်မှာဖြစ်တဲ့ဒီပင်ကလီမျိုးတွေအတွက်ကိုဆိုရင်မှာအစိုးရအနေနဲ့ကစိန်ခေါ်ချက်တရက်လို့လည်းဖြစ်နေပါတယ်အဲ့ဒီအတွက်ဆိုလို့ရှိရင်ကျွန်မစိတ်ထဲမှာထင်တာတော့ဒီပင်ကလီရှေ့ပြောင်းနေတဲ့အပေါ်မှာပေါ့နော်မြန်မာအစိုးရအနေနဲ့ပေါ့နော်ဟိုဗလဲလူသားချင်းစာနာပြီးတော့တရားမျှတရေးနောက်ပြီးတော့နေနေမိခံဒေတာမှရှိတဲ့ရခိုင်နေနဲ့တနည်းတစ်ခါမဖြစ်နေဘူးလို့လေဟိုစက်မှတ်တိုင်တွေရမှာလည်းဖြစ်တယ်ဒီအတွက်ဆိုရင်ကျမတို့မြန်မာပြည်မှာပေါ့နော်ဟိုလူခွင့်ရေးတွေအပြေးဝါရှိနေပြီလားဆိုပြီးတော့ကုလသမဂ္ဂထောက်ထားလာမယ့်ကိစ္စတွေမှာဆိုလို့ရှိရင်တကယ်ဆိုရင်ဒါမျိုးဟိုအကောင့်ထဲပြဖို့ဟိုခွဲခြားဆက်ဆံတာမရှိဘူးဆိုတာဒီမှာအဆုံးရနေနေပေါ့နော်ဒီမှာဆိုရအနေနဲ့ဟိုပဲမလိုက်တဲ့အနေအထားမျိုးရှိတယ်ဆိုတာကိုအရင်ဖြည်းဖြည်းပြသမှုလည်းလိုအပ်နေပါတယ်စိန်ခေါ်ချက်တွေရှိနေတယ်လို့လည်းဒီမှာပြောလို့ရတယ်ရှင်
ဟုတ်ကဲ့မမဦးကျေးဇူးပါခင်ဗျာမမဦးပြောသွားတဲ့အထက်ကတော့မူဟိုဟာသဘောရအမြင်တွေပေါ့ကျွန်တော်ကုဘူကြီးကိုနောက်ဆုံးကျွန်တော်မေးခွန်းပေးချင်ပါတယ်အခုဒေါန်ဆန်းစုကြည်ကအခုဗုဒ္ဓုံးနေဆိုလို့ရှိရင်အာကုလသမဂ္ဂထူထူညီလာခံမှာသူတို့သုံးနှုံးရဆိုရင်ဆူရတင်ဝသုံးနှုံးဆိုမူဝါဒဆိုင်ရာမေကွန်းတရားကိုသူတို့ပြောမယ်လို့ပြောပါတယ်ခင်ဗျာအဲ့တော့အခုဒီမေကွန်းပြောတာကတော့ကုလသမဂ္ဂမှာဒေါန်ဆန်းစုကြည်ဆက်တွေ့ဆောင်ရွက်သွားရတဲ့ပတ်သက်လို့မြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်စရာတွေရှိမလဲကုဘူကြီးတမနစ်လောက်ချိန်ရပါတယ်အဲ့တော့ဟ
ိုဆက်တလုံးကတော့ကျွန်တော်တို့မူဝါဒဆိုင်ရာတွေပဲပြောမှာဖြစ်တဲ့အတွက်လက်ပြည်သူတွေအတွက်ကတော့အကျိုးအများကြီးကျွန်တော်တို့မျှော်လင့်လို့မရပါဘူးဒီပုံမှာကျွန်တော်တို့ဆောင်ကြည့်ရမယ့်အနေအထားတွေပဲရှိပါတယ်ဆိုတော့ဒါပေမဲ့တည်ကြတာကဒီကုလသမဂ္ဂလို့အစည်းအဝေးမျိုးမှာမြန်မာနိုင်ငံရဲ့အတိုင်းခံမြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်းခံစကားပြောခွင့်ရတာကတော့ကျွန်တော်မြန်မာပြည်သူပြည်သားတွေအကုန်လုံးကိုယ်ယူရမယ့်ကိစ္စပါဒါပေမဲ့အဲ့မှာကြိုးနေတဲ့မူဝါဒတွေအတိုင်းကျွန်တော်တို့မြန်မာပြည်ထဲမှာပြန်ပြီးတော့အကောင့်တွေ follow ရမရဆိုတာကတော့ကျွန်တော်တို့အတိုင်းခံဟိုတောင်းဆစုကြည်ပုံမှာပဲကျွန်တော်တို့ပို့ပြီးမူတည်သွားမှာပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အခုချိန်လဲစစ်တော့လို့ပါပါဝင်ဆွေးနွေးပေးတဲ့မတ်သိန်ဒီဦးရောကုဘူကြီးရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ထူထူညီလာခံမှာတော့ဒေါန်ဆန်းစုကြည်ကမတည့်မြတ်ဗုဒ္ဓဦးနေ့အဲကျွန်တော်တို့မြန်မာစံချိန်ဆိုညပိုင်းမှာမေကွန်းစတင်ပြောမှာဖြစ်ပါတယ်ခင်ဗျာကျွန်တော်အခုပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်ရောပင်နယ်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်ရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ဒီမှာပဲကျွန်တော်ကွန်ပြပါ
သူမတငီထိုင်တဲ့သူကုသားညို့စီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုစီစဉ်ပြပေးခြင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဘရက်ဥဘားမားဟာဒီတိတ်မကြခင်မိနစ်ပိုင်းတုန်းကပဲကုလသမဂ္ဂထူထူညီလာခံမှာအဖွဲ့မိန့်ခွန်းပြောကြားသွားပါတယ်။ကမ္ဘာနိုင်ငံတွေအားလုံးအနေနဲ့လူတိုင်းဝိုင်းအဖွဲ့ဝင်အားလုံးကိုတန်းတူအခွင့်အရေးပေးဆက်ဆံဖို့အတူတကွဆောင်ရွက်ကြဖို့လှုံ့ဆော်လှုပ်ကိုင်သွားရမယ်လို့ပြောကြားသွားခဲ့ပြီးတော့ဘာသာရေးလူနည်းစုတွေရှိနေတဲ့မြန်မာနိုင်ငံနောက်တိုင်းရင်းသားလူနည်းစုတွေရှိနေတဲ့ဘရွန်ဒီနိုင်ငံစသဖြင့်ဥမာတွေပေးပြီးတော့ပြောသွားပါတယ်။ဒါကဒီမြန်မာနိုင်ငံရဲ့ဒီကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းကိုတော့ဒီမနက်ဖြန်ပုတ်ထူးနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီပုတ်ထူးနေ့ညနေပိုင်းကျရင်တော့နယူးယောက်မြို့မှာရှိတဲ့ Asia Society Policy Institute မှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့အနာဂတ်အကြောင်းမိန့်ခွန်းပြောကြားအောင်မှာပါ။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာမနေ့တုန်းကလည်းဒုက္ခသည်နဲ့ရွှေ့ပြောင်းချေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ခဲ့တယ်လို့မက္ကဆီကိုသမ္မတဒိမတ်ဝန်ကြီးချုပ်ဘင်္ဂလားဒေ့ဝန်ကြီးချုပ်တို့နဲ့လည်းကုလသမဂ္ဂဒီဆွေးနွေးပွဲရဲ့အပြင်ပန်းမှာတိကျစီတွေ့ဆုံခဲ့ပါသေးရဲ့ရှင်။ပြီးခဲ့တဲ့စနေနေ့တုန်းကနယူးယောက်မြို့နယ်နယူးဂျာစီပြည်နယ်တွေမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတော့တန်တရာရှိထားသူဟာနိုင်ငံရဲ့ချာအချမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိသလားဆိုတာနဲ့ဘယ်လိုအရာတွေရဲ့လှုံ့ဆော်မှုနဲ့ဒီလူပေါင်း29ယောက်ဒဏ်ရာရခဲ့တဲ့အချမ်းဖက်တိုက်ခိုက်မှုကိုလုပ်ခဲ့တာလဲဆိုတာကိုသိနိုင်ဖို့အမေရိကန်အစိုးရအရာရှိတွေကစုံစမ်းစစ်ဆေးနေပါတယ်။အသက်28နှစ်အရွယ်အာမက်ခန်ရာဟာမီကိုဘုံးကွဲခဲ့တဲ့နေရာနဲ့အနီးအနားဒီနောက်ထပ်နေရာတစ်ခုမှာမပေါက်ကွဲသေးတဲ့ဘုံးတလုံးကိုထောင်ထားတဲ့နေရာတွေမှာစောင့်ကြည့်ကင်မရာကနေတစင်တွေ့ခဲ့ရပြီးတဲ့နောက်ရဲတပ်ဖွဲ့ကသူ့ကိုလိုက်လံရှာဖွေတာတွေလုပ်ခဲ့ပြီးတော့တင်းလာနေပါပဲဒီဖမ်းဆီးခဲ့တာဖြစ်ပါရဲ့ရှင်။
တရင်ချင်းချုပ်ကိုမခင်ပြထွေးကပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရေမှုကမတင်ကြီးထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောက်ချန်းဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.30 လိုင်းဒိုမီတာ48 kHz 6.35 ကလိုင်းဒိုမီတာ50 kHz 5.99နဲ့လိုင်းလမီတာ190 kHz 5.95ရောကနေဖန်ယူနာဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.